Welcome to the Voice of America in Burmese.
လာမနက်ခင်းပါရှင်2018ခုနှစ်မလ9ရက်တောက်ကြနေ့မနက်ဖြန်ဗီရိုတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240 48နဲ့အတူ VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုကအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမျက်မှမှာရှင်။ကုန်သွယ်ရေးဆိုင်ရာသဘောထားကွဲမှုတွေဖြစ်လာမယ်ဆိုတဲ့သတိပေးချက်တွေကြားတာပဲ။တမနီနဲ့အလူမီနီယံသွင်းကုန်ကွန်တွေတိုးကောက်မဲ့ကြေညာချက်ကိုအမေရိကန်သမ္မတလက်မှတ်ထိုးလိုက်ပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်ပေါ်နေတဲ့ဆိုတဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်လို့ရှင်းလင်းပြတ်သားတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကြေညာပေးပါမယ်ရှင်
။အခုမနက်ခင်းနားဆင်ကြရမယ့်သတင်းလာရီထဲမှာတော့မြန်မာလူကြုံရေးတပ်ဖွဲ့ဝင်တွေသူတို့လုပ်ရက်တွေဆက်မလုပ်နိုင်အောင်တားဖို့နိုင်ငံတကာကမြန်မာအစိုးရကိုဆက်ပြီးတော့ဖိအားပေးရမယ်အကြောင်
း Clearly there has to beSustained international pressure on the government of Myanmar.
Kula letao twin yet mu chou ye pyo cha chan ne tu na sin nai ma de. Takha ai kudu plan dukha de sakhan ga Rohingya dukha de se u athi te song ga ya de tor yai sin twe ye an ye ne yin sai ni ya de che ni. Naingan daga tadin lo ma ro American ne Myanmar Korea swin ne bwe de a myan song chit myaw ye ti yau ye tai twin che. American ye lwet daw cha kala ywe ka bwe twe mae swe si yau ni de pana ma ye chwe bwe de chang ko na sin cha ya ma ba. Dilo tadin lo de ma tan ye khu yin song daw taw cha ne mna ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါမယ်ရှင
်။အမေရိကန်ကိုတင်သွင်းတဲ့တမန်တွေအပေါ်သွင်းကုန်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံတွေအပေါ်အခွန်10ရာခိုင်နှုန်းကောက်ခံမဲ့အခြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။အစ်စ်သတ်မှတ်လိုက်တဲ့ဒီသွင်းကုန်ကွန်တွေကိုလာမယ့်15ရက်ကစပြီးတော့ကောက်ခံမှာပါ။အခုလိုမျိုးသွင်းကုန်ကွန်တွေတိုးမြင့်တက်မှတ်လိုက်ရင်ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲသမ္မတထရမ့်ကအမေရိကန်နိုင်ငံတဲကိုသမ္မတနဲ့အလူမီနီယံတွေလှင့်ပြီးဝင်နေတာဟာနိုင်ငံကိုစော်ကားနေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံသားကထောက်လုပ်နေသူတွေအနေနဲ့သွင်းကုန်ကွန်မပေးခြင်းရင်စက်ရုံတွေကိုအမေရိကန်ပြည်ထောင်စုမှလာဖွင့်ဖို့လည်းအကြံပြုခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတပ်တုလုပ်ငန်းကတချို့အကြီးအကဲတွေနဲ့နိုင်ငံသားအစိုးရတွေရဲ့ကြဲကြဲလောင်လောင်တောင်းဆိုမှုတွေကြောင့်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုအထူးကင်းလွတ်ခွင့်တွေပေးထားပါတယ်။မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် NAFTA အတွက်ညှိနှိုင်းနေခြင်းအတွင်းမှာဒီအခြေရင်ကန့်သတ်မရှိဒီနှစ်နိုင်ငံကိုအခုံကွင်းလွတ်ခွင့်ပေးထားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံနှုတ်ထွက်ခဲ့တဲ့ Pacific Yellow Wall ကုန်သွယ်ရေးသဘောတူညီချက် TPP ကိုအစားထိုးပြင်ဆင်တဲ့ CPTPP သဘောတူညီချက်ကိုအဖွဲ့ဝင်17နိုင်ငံကချီလီနိုင်ငံမှလက်မှတ်ထိုးခဲ့ပြီးနိုင်ပိုင်းအကြာမှာပဲသမ္မတထရမ့်ကအခွန်တိုးကောက်ခံတဲ့ကြေညာချက်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ CPTPP မှာတော့သဘောတူညီချက်ထဲမှာဒီအဖွဲ့ဝင်နိုင်ငံတွေကြားအခွန်လျှော့ချရေးနဲ့ကုန်သွယ်ရေးအတားအဆီးတွေဖယ်ရှားရေးတို့ပါဝင်ပါတယ်
။မလရှိရဲ့ဒေါ်သာဘရင်းနေမှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနဲ့ထိမှန်စုဝေးပွဲတွေကိုကမ္ဘာတဝန်းကျင်းပကြပြီးအမျိုးသမီးတွေဆက်ပြီးရင်ဆိုင်နေရတဲ့ခေါင်းမုံပြခံရတာ၊ခွဲခြားဆက်ဆံခံရတာ၊အကြံပဏ္ဍပြုမှုခံရတာတွေကိုအဆုံးသတ်ဖို့တောင်းဆိုကြပါတယ်။စပိန်နိုင်ငံမှာပထမဆုံးနိုင်ငံအဆင့်အမျိုးသမီးဆန္ဒပြပွဲဖြစ်လောကလာစွာကြွားချမှုနဲ့လိမ်မိုင်းအကြံပဏ္ဍပြုမှုခံရတာတွေကိုကောက်ကွက်ပြီးမက်ဒရင်းမြို့တော်ကမြို့တော်ခမ်းမအပြင်ဘက်မှာရာဝေါများစွာသောအမျိုးသမီးတွေဆန္ဒပြကြတာကြောင့်ရင်းအသွားအလာတွေရပ်သွားပါတယ်။စပိန်အမျိုးသမီးတွေဟာသူတို့နဲ့အလုပ်တူအမျိုးသားတွေရတဲ့လာစာအောက်ဖျန်းချခြင်းအားဖြင့်73ရာခိုင်နှုန်းနီးပါးနေတယ်ဆိုတာမကြာသေးခင်ကလုပ်တဲ့စစ်တမ်းတစ်ခုမှတွေ့ထားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာသမ္မတရိုဒီဂိုဒူတာတေကိုကောက်ကွက်တဲ့အနေနဲ့ရာဝေါများစွာသောအမျိုးသမီးတွေဟာပန်းရောင်နဲ့ခရမ်းရောင်ဝတ်စားရုပ်ပြီးဆန္ဒပြကြပါတယ်။သမရဒူတာတီးဟာအာရှတိုက်မှာလူ့ခွင့်ရေးကိုအဆိုးအဆုံးချိုးဖောက်သူတွေကတူဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာတော့လူငန်းခွင့်မှာလေပိုင်းစော်ကားမှုကိုစတင်ကောက်ွက်ပြီးအမေရိကန်မှာစတင်တဲ့မီထူးလှုပ်ရှားမှုကိုထောက်ခံမှုပိုကောင်းလာစေဖို့မျိုးသမီးရေးလှုပ်ရှားတဲ့အဖွဲ့တွေစုဝေးဆန္ဒပြကြပါတယ
်။ Syria နိုင်ငံ Damascus မြို့တော်ကသဘုံတွေထိမ့်ချုပ်ထားတဲ့ရက်ကွက်အပေါ် Syria စစ်တပ်ကဝေဟင်ကရောမြေပြင်ကနေပါမနာတမ်းတိုက်ခတ်နေတဲ့အတွက်အရေးတကြီးလိုနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဆိုင်းထားရတယ်လို့နိုင်ငံတကာကြက်ချင်ရေးအဖွဲ့ကပြောပါတယ်။ပေးမိနေတဲ့နေရာကိုကြာသပတေးနေ့ကအကူအညီပို့ပေးနိုင်ဖို့စီစဉ်ထားပေမဲ့လုံခြုံရေးအခြေအနေကြောင့်မပို့နိုင်ဘူးလို့ကုလသမဂ္ဂနဲ့ ICRC ကပြောပါတယ်။လူပေါင်း၄သိန်းလောက်ရှိတဲ့အရှိကူတာအရက်ဟာ2013ခုနှစ်ထဲကလက်နက်ကင်တပ်တွေကြားမှာပိတ်မိနေတာဖြစ်ပါတယ်။တနင်္လာနေ့ကတော့ဒီထရက်ကား46စီးနဲ့အထောက်ပံ့တချို့ကိုအရှိကူတာကဒူးမဆိုတဲ့နေရာကိုပေးပို့နိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမှာဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂ ICRC နဲ့အရက်သားတိခံမှာ Syria Arab Lajani အဖွဲ့က အကူအညီပေးတဲ့လုပ်ငန်းကိုဆော့ပြီးတော့ရပ်ဆိုင်းခဲ့ရပါတယ်ထရက်ကား10စီးစာအပြင်ဒီ၄စီးပေါ်ကတချို့အကူအညီတွေကိုမချပေးနိုင်သေးဘူးလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံပြောခွင့်ရသူကပြောပါတယ်ဂူတာကိုသဘုံတွေလက်ကနေပြန်သိမ်းနိုင်ဖို့ဆီးရီးယားတပ်တွေကရုရှားတပ်တွေရဲ့အကူအညီနဲ့မကြခင်သတင်းပတ်တွေကစပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ
်ရုရှားနှစ်ဖက်တချို့အောင်တူကိုအာယုံကြောထိခိုက်စေတဲ့ဓာတ်ဥစိနဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်တွေလုံးတဲ့လူတယောက်ကိုစုံစမ်းသိရှိပြီးဆိုရင်ရေးယူလုံဆောင်ဖို့တာဝန်ရှိသူတွေမှာအစီအစဉ်တစ်ခုရှိမှာဖြစ်တယ်လို့ပြည်ထောင်စုတရားရေးဝန်ကြီးအမ်ဘာရက်ကကြာသပတေးနေ့မှာပြောပါတယ်ရုရှားတချို့ဟောဆာဂေးစခရီဘောကိုတိုက်ခိုက်ခဲ့တဲ့အာယုံကြောထိဓာတ်ဥစိထိမိတဲ့ရဲရရှိဟာအခြေအနေစိုးရိမ်ရဆဲရှိပေမဲ့သတိပြန်ရပြီးစကားပြောနေပြီလို့ဝန်ကြီးရက်ကပြောပါတယ်တနင်္ဂနွေကကုန်းတဲ့တစ်ခုအပြင်ဘက်မှာတတိလိနေတာကိုတွေ့ခဲ့ရတဲ့ဆာဂေးစခရီဘောနဲ့သူ့ရဲ့တမီးဖြစ်သူယူလီယာတို့ကတော့တိတ်ကိုမကြမ်းမမာဖြစ်နေစေပဲလို့ဝန်ကြီးရက်ကပြောပါတယ်စခရီဘောနဲ့တမီးဖြစ်သူတို့ကိုဆယ်လစ်ဘူရီမြို့မှာတနင်္ဂနွေနေ့အစိတ်နဲ့တိုက်ခိုက်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်စခရီဘောဟာရုရှားတရှိအတော်များများအကြောင်းဗြိတိသျှထောက်လွှမ်းရေးကိုသတင်းပေးဖွင့်ချခဲ့တယ်လို့အရင်ကဆွဆွဲခံထားရပြီးတော့ထောင်ဒဏ်၄နှစ်ချခံခဲ့ရပြီးအမေရိကန်မှာပါဝင်ပတ်သက်တဲ့တရှိအပြန်အလှန်လဲလှယ်တဲ့အစီအစဉ်နဲ့ပြန်လွတ်လာတာဖြစ်ပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 30တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။တောက်ဆန်နေမင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်ပေါ်နေတဲ့ဆိုတဲ့ဆွတ်ဆွဲမှုတွေနဲ့ပတ်သက်လို့ရှင်းလင်းပြတ်သားတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီနှစ်ပတ်လည်ဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လာရောက်ဆွေးနွေးခဲ့တဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကသတင်းထောက်တွေကိုကြားသာရင်းနှီးတော့ကပြောကြားခဲ့တာဖြစ်ပါတယ်
။ We've often heard many accusations that there is ethnic cleansing or evengenocide in Myanmar. And I've said it before and I'll say it again. It is not the policy of the government.
မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်။လူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်နေတယ်ဆိုတဲ့စွပ်စွဲမှုတွေမကြာခဏကြားနေရပါတယ်။အရင်ကကျွန်တော်ပြောခဲ့သလိုပဲအခုလည်းထပ်ပြောပါမယ်။ဒါဟာအစိုးရရဲ့မူမဟုတ်ဘူးဆိုတာကိုအသေးချာပြောချင်ပါတယ်။စွပ်စွဲမှုတွေအတွက်အထောက်အထားရှင်းရှင်းလင်းလင်းရချင်ပါတယ်။ရှင်းလင်းပြတ်သားတဲ့အထောက်အထားရမယ်ဆိုရင်ဘလို့ပြစ်မှုမျိုးကိုမဆိုကျူးလွန်သူလူခွင့်ရေးဖောက်ဖြစ်တယ်လို့စွပ်စွဲခံရသူတွေကိုအသေးချာအရေးယူမှာဖြစ်ပါတယ
်အခုအချိန်ထိရခိုင်ပြည်နယ်ထဲမှာမွတ်စလင်အများစုနေထိုင်နေကြဆဲဖြစ်တယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းစဉ်းစားတဲ့လို့သူကထောက်ပြပါတယ်တကယ်လို့လူမျိုးတုံးတက်ဖြတ်တယ်ဆိုရင်သူတို့အားလုံးထွက်သွားကြမှာဖြစ်တယ်လို့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကဂျနီဗာမြို့မှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဩဂတ်လကုန်ပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတပ်ဖြတ်တဲ့အထိဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတဲ့တဲလို့သူအခိုင်အမာတန်တရားရှိကြောင်းကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကဒီလူ့အခွင့်အရေးကောင်စီမှပြောကြားခဲ့ပြီးနောက်တည့်မှာပဲမြန်မာအစိုးရဘက်ကဒီရှင်းလင်းတဲ့အထောက်အထားလိုချင်တယ်လို့ပြောကြားခဲ့တာပါမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်အထောက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့လည်းလူ့အခွင့်အရေးကောင်စီစည်းဝေးပွဲရဲ့ဆွေးနွေးခန်းတစ်ခုမှာမြန်မာအမြဲတမ်းကိုယ်စားလှယ်ကကြာတာပေးနေတဲ့ကရှင်းပြခဲ့ပါတယ်ရှင်
ပါကစ္စတန်ယူကော့ဝဲကော်မရှင်ကမှတ်ပုံတင်ပြမပြုခဲ့တဲ့နိုင်ငံရေးပါတီအစ်တစ်ခုရဲ့တင်ပြလျှောက်ထားချက်ကိုပါကစ္စတန်ဖက်ဒရယ်တရားရုံးတစ်ခုကနိုင်ငံရေးပါတီဘက်ကနေဆုံးဖြတ်ချက်ချပေးလိုက်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်တို့ကကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီဖြစ်သတ်မှတ်ထားတဲ့ဘာသာရေးဆရာတဦးနဲ့ဆက်ဆက်ရှိတယ်ဆိုပြီးအဲ့ဒီပါတီရဲ့မှတ်ပုံတင်လျှောက်ထားချက်ကိုကော်မရှင်ကပယ်ချခဲ့တာပါ။ဒါပေမဲ့မီလီမူစလင်လိဂ် MML ရဲ့မှတ်ပုံတင်လျှောက်လာပယ်ချခဲ့တာကိုပြန်ပြီးလေ့လာသုံးသပ်ဖို့အစ္စလာမဘတ်တရားရုံးချုပ်ကကြာသပတေးနေ့မှာဆုံးဖြတ်ချက်ချပြီးကော်မရှင်ကိုညွှန်ကြားခဲ့ပါတယ်။MML ပါတီဟာဘာသာရေးဆရာဟာဖီးဆာယီရဲ့ဂျမတ်ဥဒါဝါ JUD ပြည်ထောင်အဖွဲ့ရဲ့နိုင်ငံရေးလက်တံပါတီတစ်ခုဖြစ်ဆိုကြပါတယ်။2008ခုနှစ်ကမွန်ဘိုင်းမြို့ကိုအကြမ်းဖက်ဝါဒီတွေတိုက်ခိုက်တာကြောင့်အမေရိကန်နိုင်ငံသားတွေရဲ့ပါဝင်လူပေါင်း166ယောက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်ကိုဟာဖီးဆာယီကနောက်ွယ်ကနေကြိုးကန်စစ်ဆင်ခဲ့တယ်လို့အိန္ဒိယနဲ့အမေရိကန်တို့ကစွပ်စွဲထားပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေဟာသူတို့ဆွေးနွေးခဲ့တဲ့အကြောင်းတွေကိုအင်ဂျီရောမှာအမေရိကန်တာဝန်ရှိသူတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချွန်အီယောင်းနဲ့ ကိုရီးယားထောက်လှမ်းရေးဌာနအကြီးအကဲဆော်ဟွန်းလိုဟာအမေရိကန်အမျိုးသားလုံခြုံရေးအကြံပေးအိတ်ချာမက်မာဆန်နဲ့တခြားထိပ်တန်းတာဝန်ရှိသူတွေကိုအင်ဂျီရောမှတွေ့ဆုံရှင်းပြမယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကအစောပိုင်းလုံးကပြောကြားခဲ့ပါတယ်ပြောင်းရမ်းမျိုးတော်မှာမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့နှစ်ရက်ကြာဆွေးနွေးခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေကမြောက်ကိုရီးယားအနေနဲ့အမေရိကန်အစိုးရနဲ့ဆွေးနွေးဖို့လိုလားတယ်လို့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအာမခံနိုင်မယ်ဆိုရင်နျူကလ িয়ার နဲ့ပယ်ထိန်တုံးဆက်သတ်မှုကိုရပ်ဆိုင်းထားပြီးတော့အမေရိကန်နဲ့ဓာတ်ရိုက်ဆွေးနွေးမယ်လို့ကင်ဂျုံအန်းကပြောခဲ့ကြောင်းတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အခုလိုမြောက်ကိုရီးယားဘက်ကကမ်းလှမ်းမှုကိုသမ္မတဒေါ်နယ်ထရမ့်ကတတိနဲ့အကောင်းမြင်ခဲ့ပါတယ်။ဒီမြောက်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့လုံခြုံရေးအကြံပေးချောင်းအီယွန်ဟာဝါရှင်တန်မှာအမေရိကန်တာဝန်ရှိသူတွေကိုရှင်းပြပြီးတရုတ်နဲ့ရုရှားကိုတွားရောက်ရှင်းပြမှာပါ။ထောက်လိုင်းဌာနအကြီးအကဲဆော်ဟွန်းကတော့ဂျပန်နိုင်ငံကိုတွားရောက်ရှင်းပြမှာဖြစ်ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာဒီကနေ့စတင်မဲ့စောင်းရာသီမတန်ဆန်အိုလံပစ်အကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာတောင်မြောက်ကိုရီးယားနိုင်ငံအသင်းတွေပူးတွဲချီတက်ကြမှာမဟုတ်ဘူးလို့ကိုရီးယားမတန်ဆန်အိုလံပစ်အကစားပြိုင်ပွဲကော်မတီကကြာသပတေးနေ့မှာပြောပါတယ်။နိုင်ငံပူးတွဲကြိုင်မဲ့အလံထဲမှာဂျပန်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကိုထည့်မထည့်ဆိုတဲ့အပေါ်သဘောတူချက်မရတာကြောင့်လို့ဆိုပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကတော့ဂျပန်ပင်လယ်ထဲကတောင်ကိုရီးယားထိန်းချုပ်မှုအောက်မှာရှိတဲ့ကျွန်းစုတွေဖြစ်ပြီးဂျပန်ကလည်းသူတို့ပြိုင်နေလို့ပြောထားတာပါ။အာကစားပွဲတော်တွင်လွင့်ထူမဲ့ပေါင်းစည်းရေးလမ်းထဲမှာတောက်တိုကျွန်းစုတွေကိုထည့်သွင်းဖို့ပြပို့ခုမပြုတ်ဘူးဆိုတာမြောက်ကိုရီးယားကလက်မခံနိုင်ဘူးလို့နိုင်ငံစလုံးနဲ့အချင်းတော်ကြောင့်ဆွေးနွေးပြီးတဲ့နောက်အိုလံပစ်ကော်မတီကပြောပါတယ်။အဲ့ဒီကျွန်းစုတွေကိုတောင်ကိုရီးယားကတောက်တိုလို့ခေါ်ပြီးဂျပန်ကတက်ကီရှိမာလို့ခေါ်တာပါခင်ဗျာ။
တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုကျော်ကျော်တင်တို့ကြီးညာပေးသွားတာပါအခုတောက်ကြနေမနေ့ကသတင်းလွှာတွေကိုစတိုင်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအစာရေစာငတ်မှုခေါင်းပါအောင်အတင်းအဓမ္မလှုပ်ပြီးလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုပုံစံတစ်မျိုးနဲ့ဆက်ဖြစ်နေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတဦးကပြောလိုက်ပါတယ်။ဆီးရီးယားအတွက်ထွေထွေညီလာခံကလုတ်ခဲ့ဘူးသလိုတခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ IIIM ဖွဲ့စည်းလှုပ်ဆောင်စီခြင်းတယ်လို့လည်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်တွင်ရေးမှူးချုပ်အန်ဒရူးဂီလ်မိုကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာဒေတာကို၄ရက်ကြာတွားရောက်ပြီးမကြသေးခင်ကမှပြန်ရောက်လာတဲ့အင်ဒရူးဂွေမိုကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှ VOA သတင်းတောက်မာဂရက်ဘက်ရှီယာကတွေ့ဆုံမေးမြန်းခြင်းအတွင်သူကအဲ့ဒီလိုပြောတာပါကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေပြည့်ကျက်နေတဲ့ဒုက္ခသည်စခန်းကြီးကိုသူတွေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာနေပြီလို့မစ္စတာအင်ဒရူးဂီလ်မိုကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေတာတွေကိုလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုအဖြစ်နိုင်ငံတကာကတတ်မှတ်ပြောဆိုနေကြပြီးအခုမစ္စတာအန်ဒရူးဂီလ်မိုကလည်းအဲ့ဒီအတိုင်းတတ်မှတ်တဲ့ပြင်ပုံစံသစ်တစ်မျိုးနဲ့တောင်းမှဆက်ဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒါကိုသူကအတင်းအဓမ္မအစာရေစာငတ်မှုခေါင်းမအောင်လုပ်ချင်းဖြစ်ခေါ်ဆိုပါတယ်။ဒီကိမီနယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာအများပြားအနေနဲ့အစာအစာမရအောင်ဖြတ်တောက်ခံထားရပုံပေါ်တယ်လို့သူကပြောပါတယ
်။ For example, there is no distribution allowed by UN humanitarian agencies to the Rohingya inside.
ဥပမာအဖြစ်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေကိုကူညီပေးဖို့ကုလသမဂ္ဂလူသားစာနာမှုကူညီပေးရေးအဖွဲ့တွေကိုခွင့်မပြုပါဘူး။ဒေသမားတွေစီကနေလေယာဉ်မြေတွေကိုအာဏာပိုင်တွေကသိမ်းယူပါတယ်။တိရစ္ဆာန်တွေခိုးယူခံရဒါမှမဟုတ်တပ်ဖြတ်ခံရပါတယ်။ဈေးတွေမီးရှို့ခံရပါတယ်။ဒါပြင်ပိတ်လောင်ထားတဲ့လူမျိုးပုံစံမျိုးရှိနေပါတယ်။လူတွေဟာသူတို့ကြေးရွာတွေတချို့ဖြစ်ရတယ်မှာဆိုအင်းင်းကနေတော့အပြင်ထွက်ခွင့်မရတာကြောင့်သူတို့အစားအစာအတွက်ဝင်ငွေရဖို့ဘလို့အလုပ်မျိုးမှလုပ်ခွင့်မရကြပါဘူး။ဒါကြောင့်လေလူတွေကိုထွက်ပြေးအောင်လုပ်တယ်လို့ဖြစ်နေပြီးကျွန်တော်တို့အခေါ်အားဖြင့်ဒါဟာငတ်မို့ခေါင်းပါအောင်အတင်းအဓမ္မလုပ်တာဖြစ်ပြီးတော့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါလေ
။နိုင်ငံရင်းကြံနေသေးတဲ့ရိုဟင်ဂျာတွေအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထွက်ပြေးသွားတဲ့ဒုက္ခတွေပြီးသူတို့နေအိမ်တွေစီပြန်နိုင်ဖို့အခြေအနေမျိုးလည်းလက်ရှိမှာမရှိသေးဘူးလို့မစ္စတာဂီလ်မိုကဆိုပါတယ်။ဒီအတွက်လှုပ်ဖို့လိုတယ်လို့သူမြင်တာကတော့
clearly there has to be sustained international pressure on the government of Myanmar to present
ကျင်းနာကတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့သူတို့လုပ်နေတဲ့လုပ်ရက်တွေကိုမလုပ်အောင်တားဆီးဖို့မြန်မာအစိုးရကိုနိုင်ငံတကာကအခိုက်အမာဆက်ပြီးတော့ဖိအားပေးရပါမယ်။ဒါ့အပြင်ဒုက္ခတွေအိမ်ပြန်နိုင်အောင်အပြောနဲ့မဟုတ်ပဲတကယ်ကိုစစ်မှန်တဲ့အခြေအနေမျိုးတွေဖန်တီးပေးရပါမယ်။
ဒီချိန်ထဲမှာပဲဒုက္ခသည်တွေကိုလက်ခံကူညီနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အလူရှင်တွေကဆက်ပြီးအကူအညီပေးသွားရမယ်လို့ပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ထားသူတွေသူတို့လုပ်ရက်ကိုသူတို့ကိုယ်တိုင်တာဝန်ယူစေဖို့အတွက်ကတော့လူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့အချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့အပြင်ဆီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့
ကုလသမဂ္ဂဒုတိယညီလာခံကလုပ်ခဲ့တဲ့လိုမျိုးမြန်မာနိုင်ငံအတွက်လည်းလုပ်ဖို့မစ္စတာဂူမိုကလူလာပါတယ်
What I'm talking about is the IIIF, Independent International Investigative Mission, that was set up by the General Assembly.
ကျွန်တော်ပြောတာကစီးရီးယားမှာဘယ်သူတွေကဘလို့ကျူးလွန်ခဲ့တယ်ဆိုတာကိုစုံစမ်းပြီးတတိပုဂ္ဂလကျူးလွန်သူတွေတကယ်တမ်းတာဝန်ခံမှုရှိလာစေဖို့အထွေထွေညီလာခံကဖွဲ့စည်းပေးခဲ့တဲ့ IIIM လို့ခေါ်တဲ့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လည်းအဲ့ဒီလိုအလားတူအဖွဲ့မျိုးကျွန်တော်တို့လိုအပ်ပါတယ်
။အဲ့ဒီလိုရည်ရွယ်ဆောင်ရွက်တာမျိုးတွေဒီနေ့မှဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂယုံကနေအဖွဲ့တစ်ဖွဲ့ကိုကောက်ဆက်ပဇာကိုလွတ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုရှိခဲ့တာတွေကိုမှတ်တမ်းတင်မယ်လို့မစ္စတာဂူမိုကပြောပါတယ်။ဒါ့အပြင်လက်ရှိရခိုင်ရေးနဲ့ပတ်သက်ရင်အထူးရောက်ဆုံးဖိအားပေးနေတာကကုလသမဂ္ဂလူညိုရေးကောင်စီပဲဖြစ်ပြီးတော့လူညိုရေးကောင်စီကနေလှုပ်ဆောင်ဖို့သူမျှော်လင့်တာကတော့
We would like the Security Council to send a very clear message to the government.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုရပ်တည်ရမယ်။ဒုက္ခတွေကိုအိမ်ပြန်ဝင်ပြုရမယ်။ကြီးမားတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကိုအရေးယူနိုင်မဲ့လုပ်ငန်းတစ်ခုကိုချက်မှတ်ရမယ်ဆိုတာကိုလူညိုရေးကောင်စီကမြန်မာအစိုးရကိုရှင်းလင်းပြတ်သားစွာပြောဆိုတာကိုကျွန်တော်တို့ဖြစ်စေချင်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်နေတဲ့နိုင်ငံတော်လူညိုရေးဆိုင်ရာဂျန်ဘေးပို့ကိုဦးတောင်ထွန်းကတော့မြန်မာနိုင်ငံမှာလူမျိုးစုလည်းရှင်လင်းဖယ်ရှားမှုဒါမှမဟုတ်လူမျိုးတုံးတက်ပြတ်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေမကြာခဏကြားရကြောင်းအရင်ကပြောခဲ့ဘူးသလိုပဲထပ်ပြောရရင်ဒါဟာအစိုးရမူဝါဒမဟုတ်ဘူးဆိုတာအာမခံပြောနိုင်ကြောင်းဆွဆွဲချက်တွေရှိနေပေမဲ့လည်းတိတာရှင်းလင်းတဲ့အထောက်အထားတွေ့ရင်လည်းကြောင်းသတင်းတော့တွေကိုကြာတာပေးနေကြပဲပြောခဲ့ပါတယ်ခင်ဗျာ
ကိုကျော်သိန်းပြောပြသွားတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇာဒေတာကညစ်ပတ်ပေးရေးပြီးနေရာနဲ့လူနဲ့မမျှအောင်ချက်ညက်နေတဲ့ဒုက္ခသည်စခန်းမှာထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစင်တွေရဲ့အန်ဒီယန်နဲ့ရင်ဆိုင်နေကြရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကသတိပေးထားပါတယ်။ဒီအကြောင်းကိုတော့ UNHCR ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက်လီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးမှာပါရှင်။ပြည်ထောင်စုနှင့်ဩဂုတ်လကစပြီးမြန်မာနိုင်ငံထဲကအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေကြောင့်ဘေးလွတ်ရာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုဆိုရင်6,900,000ကျော်ရှိလာပါပြီ။အဲ့ဒီထဲကအများစုဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကော့ဆက်စ်ဘဇာဒေတာကဂုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေကြပါတယ်။ဒုက္ခသည်တွေကြားမှာအနာရောဂါဖြစ်ပွားမှုတွေအာဟာရချို့တက်မှုတွေအပါအဝင်မကြာခင်ရောက်လာတော့မဲ့မုတ်တုံရသည်နဲ့ဆိုင်ကလုန်းမုန်တိုင်းအန်ဒီရဲ့စတဲ့ချင်းချောက်မှုမျိုးစုံကိုရင်ဆိုင်နေကြရပါတယ်။ဒါအပြင်အခုဆိုရင်မျှော်လင့်မထားတဲ့အသက်ပင်နဲ့ရင်ဆိုင်ရနိုင်ခြေရှိတဲ့တော်ရိုင်းတိရိစ္ဆာန်တွေရဲ့အန်ဒီရဲ့ဒိတ်ကလည်းထပ်ပြီးတော့ကြုံတွေ့လာရပါတယ်။ကုတုပလောင်ဒုက္ခသည်စခန်းနေရာဟာအရင်တုန်းကအာရှစင်တွေနှစ်ပေါင်းများစွာကျဆနေထိုင်ခဲ့တဲ့နေရာဖြစ်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကသတင်းထုတ်ပြန်ထားပါတယ်။အခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာအစာရှာဖွေနေတဲ့စင်ကောင်ရီ40ဝန်းကျင်ရှိကြောင်း UNHCR ရဲ့ပြောခွင့်ရသူအန်ဒရီမဟာဂျစ်ကပြောပါတယ်
။ As a result of the interaction now between the refugees and the wildlife,We had the situation where 10 refugees have been killed in incidents where
တော်စင်ရည်ကဒုက္ခသည်စခန်းတွေရောက်လာပြီးလူတွေတေကြရတာပြင်သူတို့ရှိစုမဲစုပိုင်သမျှဈေးတွေကိုလည်းဖျက်ဆီးသွားကြတာကိုခံနေကြပြီးအခုဆိုရင်ဆင်အန္တရာယ်ကြောင့်ဒုက္ခသည်10ယောက်တေဆုံးခဲ့ရပြီဖြစ်ပါတယ်
ဒုက္ခသည်တွေကိုအန္တရာယ်ရှိတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အန္တရာယ်ကနေအကာအကွယ်ပေးဖို့ UNHCR နဲ့နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ IUCN တို့အတူပူးပေါင်းဖွဲ့စည်းထားတဲ့အကြောင်းမစ္စတာမဟာဂျစ်ကပြောပါတယ်။ IUCN ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာတော်ရိုင်းတရိတ်ဆန်တွေရဲ့ဘေးအန္တရာယ်ကကင်းဝေးဖို့လူမှုအတိုင်းဝိုင်းတွေနဲ့အတူဆက်စုနှစ်ပေါင်းများစွာအတူလက်တွဲအလုပ်လုပ်ခဲ့တာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်။အစစ်နဲ့လေ့ကျင့်ထားတဲ့စင်အန်ဒီယတုံ့ပြန်ဆောင်ရွက်ရေးအဖွဲ့18ဖွဲ့ဟာအခုဆိုရင်ဒုက္ခသည်စခန်းကိုအနီးကပ်စောင့်ကြည့်နေကြပြီဖြစ်ကြောင်းမစ္စတာမဟာဂျစ်ကပြောပါတယ်။အဲ့ဒီလူတွေဟာစင်တကောင်ကိုဘယ်လိုချဉ်းကပ်ရမလဲ၊ဒုက္ခသည်စခန်းနဲ့တရိတ်ဆန်တွေဝင်လာမှကိုဘယ်လိုတားဆီးရမလဲ၊လူတွေအန်ဒီယကင်းပေးရှင်းအောင်ဘယ်လိုထားပေးရမလဲဆိုတာတွေကိုသေသေချာချာသိတဲ့အကြောင်းသူကပြောပါပဲရှင်။ဒီရက်တော့ကြနေမနေ့ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင် အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေအများဆုံးလုပ်ဖို့တရုတ်ကတိုက်တွန်းလိုက်ပါတယ်။အခြေအနေ82တက်ပြီးငြိမ်းချမ်းစေဖို့အများဆုံးဆွေးနွေးပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရနဲ့ဆွေးနွေးလိုတယ်လို့မြောက်ကိုရီးယားတို့ဘက်ကပြောလာတဲ့အခွင့်အရေးကိုအမိအယမယူရင်နောက်ထပ်ဒီလိုအခွင့်အရေးမျိုးမရနိုင်တော့ဘူးလို့လေလာသူတချို့ကတုံ့တက်ပါတယ်။အပြည့်စုံကို VOA သတင်းတောက် BIG ရဲ့သတင်းကိုအခြေခံပြီးမဆုမြမွန်ကဆက်ပြောပြမှာပါရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့သတင်းစကားကိုတည်ဆောင်လာတဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေအမေရိကန်တာဝန်ရှိသူတွေနဲ့ဝါရှင်တန်မြို့တော်ကမှမတွေ့ဆုံခင်နိုင်ပိုင်းအလိုမှာပဲအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ကြားအများဆုံးဆွေးနွေးတဲ့နယ်လို့တရုတ်နိုင်ငံကပြောကြားလိုက်တာပါရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာဖြေရှင်းရေးအတွက်အလင်းစာလေးပေါ်လာပြီးမှန်ကန်တဲ့လမ်းဘက်ကိုဦးတည်နေပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကြာတာရင်းနေကပြောကြားခဲ့တာပါအ
လိရှိချင်းကောက်ဆိုတာမေဒန်ပန်သာဖြစ်ခြင်းခွာဖို့ရှိကတုံက
ံရကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပေါ်ပေါက်လာတိုင်းဝင်းဆွတ်ဖက်မှုမျိုးစုံနောက်ကလိုက်လာပါတယ်အခုတော့တက်ဆိုင်တဲ့နိုင်ငံတွေအနေနဲ့ဘလောက်ဆန္ဒအမှန်ရှိတယ်လဲဆိုတာကိုစမ်းစစ်ရမယ့်အချိန်ရောက်နေပါပြီညီညာရေးအတွက်အားကျွမ်းတဲ့လုပ်ရမှာဖြစ်တယ်လို့အခွင့်အလမ်းကိုအမိရယူရမှာဖြစ်ပါတယ
်မြောက်ကိုရီးယားနျူကလ িয়ার ပြဿနာအဆုံးသတ်စေပြီးအတွက်ရှေ့မှာအရေးကြီးတဲ့အခိုက်အတန့်တွေအများကြီးကြုံရအောင်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းစာသားရင်းနှီးကပဲပြောကြားခဲ့ပါတယ်အမေရိကန်ရဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ရေးနဲ့နျူကလ িয়ার ကင်းစင်ပပျောက်ရေးကိစ္စတွေဆွေးနွေးဖို့အမေရိကန်အစိုးရနဲ့ဆွေးနွေးလိုတယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေကိုမြောက်ကိုရီးယားတို့ပြောခဲ့တာပါ။ဒါနဲ့ပတ်သက်လို့အမေရိကန်တို့ဘက်ကစောင့်ကြည့်ရအောင်မယ်လို့တုံ့ပြန်ထားပါတယ်။အခုလိုမြောက်ကိုရီးယားတို့ဘက်ကသဘောထားပြောင်းလာတာဟာတန်တမာရေးအရာထူးခြားတဲ့တိုးတက်မှုဖြစ်နိုင်တယ်လို့အရေးယူတန်ခတ်မှုတွေရော့သွားအောင်လှုပ်တာဖြစ်နိုင်တယ်၊နှစ်ခုလုံးလည်းဖြစ်နိုင်တယ်လို့လေးလာသူတချို့ကသုံးသပ်နေကြပါတယ်။အရင်ကလဲစီးပွားရေးဆိုင်ရာထောက်ပံ့ကူညီမှုနဲ့လုံခြုံရေးအရာအာမခံချက်တွေအတွက်မြောက်ကိုရီးယားတို့ကနျူကလ িয়ার အစီအစဉ်ကိုရပ်ထားမယ်လို့ကတိတွေပေးခဲ့ပေမဲ့ချိုးဖောက်ခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားစစ်ရေးလေ့ကျင့်မှုကိုရပ်ထားရင်မြောက်ကိုရီးယားတို့ဘက်ကနျူကလ িয়ার နဲ့ဒုံးလက်နဲ့ဆန်းသတ်မှုတွေရပ်ထားဖို့တရုတ်ကဂျာဝင်စီယုံတိုက်တွန်းထားတဲ့အတွက်အခုလိုအခြေအနေတွေဖြစ်လာတာလို့တရုတ်တို့ကဆိုပါတယ်ဆောင်ရသည့်အိုလံပစ်အားကစားပြိုင်ပွဲတွေကျင်းပနေချိန်ကာလအတွင်းအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုဆိုင်းထားတဲ့အတွက်မြောက်ကိုရီးယားတို့ဘက်ကစမ်းသပ်မှုတွေမလုပ်တာလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကထောက်ပြပါတယ
်။事实证明啊，中方提出的双暂停的倡议是一剂对症。
စစ်ရေးလေ့ကျင့်မှုတွေဆိုင်းထားရင်စမ်းသပ်မှုတွေကိုလည်းရပ်ဆိုင်းထားဖို့တရုတ်ရဲ့ဆိုပြချက်ဟာပြဿနာအတွက်မှန်ကန်တဲ့အကြံပြုချက်ဖြစ်ပါတယ်။ကိုရီးယားနိုင်ငံသားဆက်ဆံရေးတိုးတက်စေဖို့အခြေအနေတွေကိုလမ်းခင်းပေးခဲ့တယ်ဆိုတာတက်တည်ပြနေပါတယ်
။ပျုံချမ်းမှာကျင်းပနေတဲ့မတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲတွေပြီးဆုံးမဲ့မတ်လ18ရက်နေ့ကျော်သွားရင်တော့တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလေ့ကျင့်မှုကိုလုပ်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ကမ္ဘာမူဝါဒရေးရာကာနီဂီစင်ဟွာစင်တာကသုတေသီယောင်တောင်းကတော့အမေရိကန်နဲ့ဆွေးနွေးဖို့လိုလိုလားလားဖြစ်လာတာကပူတွဲစည်ရေးလေ့ကျင့်မှုတွေကိုရပ်ထားလို့လည်းမဟုတ်ဘူးအရေးယူတန်ခတ်မှုတွေကြောင့်လည်းမဟုတ်ဘူးလို့သုံးသပ်ပါတယ
်朝鮮已經完成了他核戰略的
ပြီးခဲ့တဲ့နှစ်ထဲမှာမြောက်ကိုရီးယားကတိုက်ချင်းပြထင်းတဒုံးလက်နဲ့စစ်မှုကိုပြစ်လွတ်ဆန္ဒခဲ့ပါတယ်သူတို့ရဲ့နျူကလ িয়ার ဆိုင်ရာမဟာဗျူဟာပထမအဆင့်ကိုမြောက်ကိုရီးယားတို့ဘက်ကအပြစ်သတ်နိုင်ခဲ့ပါပြီနျူကလ িয়ার ရန်ကိုကာကွယ်နိုင်စွမ်းရှိအောင်ဆောင်ရွက်မှုရဲ့ပထမအဆင့်ပြီးစီးသွားတာဖြစ်ပါတယ်အဲ့ဒီစံသမှုတွေအပြီးမှာပဲမြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့အမြန်အစွမ်းဆောင်ရွက်လာတာလည်းဖြစ်ပါတယ်။ဒုံးလဲနဲ့စံသမှုတွေကြောင့်ဖြစ်လာခဲ့တဲ့အဆိုးဖက်ဆက်ရောက်မှုတွေကိုတံပြန်နိုင်အောင်ဆောင်ရွက်လာတာဖြစ်ပါတယ်
။အခုပေါ်နေတဲ့အခွင့်အရေးဟာရဖို့ခိုက်ခဲ့တဲ့အခွင့်အရေးဖြစ်တယ်လို့လည်းသူကဆိုပါတယ်။ဆွေးနွေးဖို့ကမ်းလှမ်းလာတဲ့အခွင့်အရေးကိုအမေရိကန်ဘက်ကအမိအယမယူဘူး။ဆွေးနွေးညှိနှိုင်းမဲ့ဇပွဲစီအမေရိကန်တို့လာဖို့အချိန်ကိုမြောက်ကိုရီးယားတို့ဘက်ကစောင့်ရတာစိတ်မရှိဘူးဆိုရင်သူမှနျူကလ িয়ার ဆွမ်းရည်အမှန်တကယ်ရှိတယ်ဆိုတာကိုကဘာကိုပြန်လဲပြသလာနိုင်တယ်လို့ပြောပါတယ်ဒါရမကဒီလိုအခွင့်အလမ်းမျိုးလဲထပ်မလာနိုင်တော့ဘူးလို့သူတေသည်ရှောင်းတောင်းကပြောပါတယ်ရှင
်အမေရိကန်နဲ့မြောက်ကိုရီးယားအများဆုံးတွေ့ဆုံဆွေးနွေးဖို့တရုတ်ကတိုက်တွန်းတဲ့အကြောင်းမဆုမညံမွန်ပြောပြခဲ့တာပါအခုအမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲဘက်ကိုအလှည့်ပေးပြစီရှင်လ Laman no invala, Lutta, Takala, Yuka, where Dragon, Umeswe, Sio Muri Pite, Panama, Yutre, where they did the Impatama, Texas, Pinema, Jimbavare, Aluto, a mat, Alon, Lea, Tons and Ganiane, a Teluto, a mat, the Yaya, Tombo, the Bongo, Yutabo, Pinsinire, Yuka, where they Titaja, the Mata Tramne, do yet let Drebe, Republican Rio, Democratic, a Drapa, Nanga, Yaya, a Joseph, they cheated, Yuka, where Tila Valime, few a drink out Jim Melon, the Dream People Tarago, good thing Tayuga, Jama Vashin.
ကွန်ဆာဗေးတစ်ရှေးဥစွဲတွေများတဲ့တက်ဆက်ပြည်နယ်မှာကျင်းပတဲ့ပနာမယူကော့ပွဲတွေမှာဒီမိုကရက်တွေများပြားမဲထွက်ပြီးတာကိုတွေ့ရပါတယ်။ဒါကဒီနေ့ကျင်းပမယ့်လွတ်တော်ဂျာဂလာယူကော့ပွဲတွေမှာလည်းအလားတူမဲပေးသူများလာနိုင်နေဆိုတာကိုစောစီးစီးပြသနေတာပါ။ဒီဂျာဂလာယူကော့ပွဲတွေကသမ္မတထရန့်အတွက်ရောပါတီကြီးနှစ်ခုစလုံးအတွက်တိတ်ကိုအရေးကြီးပါတယ်။ယူကော့ပွဲမှာရှင်ပြိုင်မဲ့မြို့
We feel like it's time for our voices to be heard and for us to have a seat at the table.
ဒီတင်ကကျမတို့ရဲ့ဆန္ဒသဘောထားအမြင်တွေကိုလူတွေလက်ခံကြားသိလာမယ့်အချိန်လွှတ်တော်မှာနေရာယူရမယ့်အချိန်ရောက်ပြီလို့ကျမခန့်စားမိပါတယ်
။ချက်ကလာယူကောက်ပွဲဒီမှာသမ္မတဒေါ်နယ်ထရန့်ကိုအဓိကအကြောင်းအရာတစ်ခုဖြစ်တည်ပြီးလူတွေဆန့်ကျင်လာအောင်ဒီမိုကရက်တီကစီရင်နေပါတယ်။လွှတ်တော်နေရာစလုံးမှာအများစုပြန်ရရေးဒီမိုကရက်တီဘက်ကကြိုးပမ်းနေတာပါ။ဒါပေမဲ့လည်းတက်ဆက်စ်ပြည်နယ်ပနာမယူကောက်ပွဲမှာအလုံးချင်းနဲ့မဲလာပေးတဲ့ Republican မဲဆန္ဒရှင်တွေကတော့သမ္မတထရန့်ကိုပြေးဝါထောက်ခံအားပေးကြသူတွေပါ။Jennifer Dredbrand ကထရန့်ကိုထောက်ခံတဲ့သူတယောက်ပါ
But he is doing a lot of good for this country and I hope they see that we have people of all ethnicities here supporting our president.
ဒီတွေ့ကောင်းတာတွေအများကြီးလုပ်ပေးနေတာပဲဟာဒီမှာရှိတဲ့တိုင်းလာဘောင်းဆောင်ကတော့သမ္မတကြီးကိုထောက်ခံတယ်ဆိုတာတွေးကြမယ်လို့မျှော်လင့်ပါတယ်
သမ္မတထရန့်ကလည်းသူ့ကိုထောက်ခံတဲ့သူတွေအနေနဲ့ပေါ်ပေါ်ဒဏ္ဍာမနီချောက်ကိုတိုက်တွန်းပြောဆိုနေပါတယ
် You're sitting back You're watching television maybe I don't have to vote today we just won the presidency and then we getclobbered
ဘာမှမလုပ်ပဲနောက်မှသွားထိုင်နေမယ်ရုံမြင့်တန်ကြားကြည့်ပြီးတော့ဒီနေ့တော့မဲပေးစရာမလိုတော့ပါဘူးကွာသမ္မတရွေးကောက်ပွဲတုန်းကတော့နိုင်တာပဲလို့တွေးရင်ကျွန်တော်တို့အကြီးအကျယ်ရှုံးပါလိမ့်မယ်ဒီလိုအဖြစ်မခံနိုင်ပါဘူ
းဒေါ်လတ်ဟာသမ္မတတဒံမဓမ္မနေ့အတွင်းနိုင်ငံကြီးအရာကမကမကြီးဂျုံခဲ့ရပြီမလဲ Republican Party ဝင်တွေရဲ့ထောက်ခံမှုကိုတော့အခိုင်အမာရယူခဲ့တယ်ဆိုပြီးနိုင်ငံကြီးလိလာသူတယောက်ဖြစ်တဲ့ Bill Gilston ကပြောပါတယ်
The more strongly a voter identifies with the Republican Party, the more strongly he or she tends to approve of Donald Trump. And so in a very real sense, I think the Republican Party is now the party of Trump.
Republican Party ကမဲလာပေးတာပါလို့ပိုပြီးတော့ထုတ်ဖော်ပြောလာလေလေ။အဲ့ဒီမဲဆန္ဒရှင်ကသမ္မတ Trump ကိုထောက်ခံမဲပေးဖို့ပိုများလေပါပဲ။တကယ်တမ်းကျတော့ Republican Party ဟာ Trump ရဲ့ party လို့ပြောရမှာပါ။
ဒါပေမဲ့သမ္မတထရန့်ပေါ်ဒီမိုင်းမှာအစိုးဆုံးလူထုထောက်ခံမှုကြာဆင်းနေတဲ့အချိန်ရဲ့ရိုက်ခတ်မှုတံကိုတော့ Republican Party ဝင်နေချင်းဆိုင်နေရပါတယ်။ Republican ကိုယ်စားလှယ်လောင်းတွေကလည်းဒါကိုစိုးရိမ်နေကြတယ်လို့လူထုစစ်တမ်းကောက်ခံသူတယောက်ဖြစ်တဲ့ Tim Mallory ကပြောဆိုပါတယ်
။ As the president goes down, the trust and the desire to vote for Republicans goes down, and that is a trend that just is quietly building against the Republicans. They had a very rough midterm ahead.
သမ္မတပေါ်လူထုထောက်ခံမှုကြာဆင်းလေလေ Republican ဘက်ကလည်းမဲပေးခြင်းနဲ့ဆန္ဒနဲ့ယုံကြည်မှုအားနည်းသွားလေလေပါဒီဆိုရင်မှုက Republican တွေအပေါ်တဖြည်းဖြည်းလွှမ်းမိုးနေပါတယ်ရှေ့မှာ Republican တွေအတွက်ကြမ်းတမ်းခက်ခဲမဲ့ကြားကာလရွေးကောက်ပွဲတွေပါပဲ
တစ်ချိန်တည်းမှာပေးစင်ယူနားယူဖို့ဆုံးဖြတ်ထားတဲ့ Republican လွတ်တော်အမတ်တချို့လည်းရှိနေပါတယ်ဒါဟာ Democrat တွေအတွက်ပြန်ပြီးဥမော်လာနိုင်တဲ့လက္ခဏာတရားဖြစ် Brookings Institute ကသုံးသပ်သူတယောက်ဖြစ်တဲ့ John Hardock ကမြင်ပါတယ်
There are many members who are retiring because of what the political landscape looks like. There are many more targets.
မင်းအခြေအနေတွင်ပြင်းနေအခုလိုမျိုးဖြစ်လာနေတဲ့အတွက်လဲအနာယူမဲ့သူတော်တော်များများရှိနေပါလေ။လွှတ်တော်ထဲမှာဒီမိုကရက်တွေလက်ရှိရထားတဲ့နေရာထက် Republican တွေဘက်ကနေရာတွေကိုပိုပြစ်မှတ်ထားပြီးတော့ရှင်ပြန်ကြမှာပါ
။နိုဝင်ဘာလွှတ်တော်ကြားကာလရွေးကောက်ပွဲမှာဒီမိုကရက်တွေအနိုင်ရခဲ့မယ်ဆိုရင်သမ္မတထရန့်ရဲ့အစည်းအဝေးတွေအထမမြောက်ဟန်တာလာနိုင်ပါလေ။တကယ်လို့ဒီမိုကရက်တီအနေနဲ့ရသွားခဲ့မယ်ဆိုရင်2020မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်လာမယ့်နှစ်နှစ်သက်တမ်းကသမ္မတထရန့်အတွက်ခက်ခဲတဲ့ကာလတွေဖြစ်လာနိုင်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာပါရှင်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့အမေရိကန်အီဒီယန်အသုံးအင်္ဂလိပ်သင်ခန်းစာကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရမှာပါရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့48အပြင်လိုင်းလက်မီတာ190 kHz 1595ကနေတိုချဲ့ဖန်ယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ဒီအချိန်ပိုင်းအတွင်းမှာတော့ Indian 3 English သင်ခန်းစာနဲ့ကျမရေးအစီအစဉ်မှာအရေးပြားပေါ်မှာအသားတွေအကွက်လိုက်ထူတက်လာတဲ့အရေးပြားယောဂအကြောင်းနဲ့ပတ်သက်လို့
မဖြစ်နေတာလေဆိုတော့ရေရောင်ရောင်ရင်းဖြည့်ပြီးတော့အဲ့ဒီနေရာမှာရဲလာပြီးထူထူကွက်ပြီးပေါ်လာပြီးရင်အပေါ်မှာအဖြူရောင်ကြီးပက်ပြီးဆက်နေတာ
အရေးပြားအထူးကဒေါက်တာစိုးဝင်းဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်အဲ့ဒီနောက်တိုင်းရင်သတင်းလှကန်တာကိုလည်းနားဆင်ရမှာပါရှင်အခုရင်ဆုံးတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီနေ့မနေ့တည်းကျင်းပြမယ် idiom အသုံးကတော့
walking on air
ဆိုတဲ့အသုံးပဲဖြစ်ပါလေ။စာလုံးပေါင်းက W A L K I N G walking လမ်းလျှောက်နေသည် O N on အပေါ်မှာ A I R A လေးလို့လုံးောက်အဓိပ္ပာယ်ရပါလေ။အဲ့ဒီ walking on air ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကိုတော့ရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူး။ဝင်းတာထားတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေလို့ဖြစ်ပါလေ။တို့ရရှင်တူတူမများစိတ်ဓာတ်ဆောင်ပွဲကိုတစ်နှစ်လုံးကြိုးစားကြရကနောက်ဆုံးအောင်စင်းသွားကြည့်ရင်တော့ဂုံတူးတွေတည်ကြီးထွက်တာတွေ့ရတဲ့အခါခံစားကြရတဲ့စိတ်လိုအနည်းဆုံးဥပမာပေးပြစီ။ဒီသုံးလုံးနဲ့ပတ်သက်လို့အမျိုးသမီးငယ်ကလေးတူရဲ့စိတ်ခံစားချက်ကိုဖော်ပြတဲ့George Crew ရဲ့ဥမာကိုနားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
Susan ဟာ California တက္ကသိုလ်ကသူ့ကိုဘွဲ့လွန်သင်တန်းကျောင်းသူအဖြစ်လက်ခံကြောင်းစာရရှိခဲ့ကပျော်လွန်းလို့ခြေထောက်နဲ့မြေကြီးထိတယ်လို့တောင်သူ့အနေနဲ့မထင်တော့ဘူး။သူဘယ်နည်းနဲ့မှဝင်ခွင့်ရမှာမဟုတ်ဘူးလို့ထင်ထားတာကိုလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
ဝင်းတာထားတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေပြီဆိုရင်ဘယ်လို idiom သုံးမလဲ
walking on air
တို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလာတန်ရဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုဆက်ပြီးနားဆင်ရမယ့်ကျမရဲ့အစီအစဉ်မှာတော့ psoriasis လို့ခေါ်တဲ့အရေးပြားယောဂအကြောင်းကိုနားဆင်ရမှာပါPsoriasis အရေးပြားယောဂဟာအသားတွေကျန်းထော်ပြီးအနီးအပိတ်တွေထလာတတ်တဲ့အရေးပြားယောဂမျိုးဖြစ်ပါတယ်။ယောဂကိုလူသိနေပေမဲ့အဖြစ်များတဲ့ယောဂဖြစ်ပြီးကုသရလည်းခက်လို့သတိထားမိရတဲ့ချက်ချင်းကျွမ်းကျင်သူတွေနဲ့ပြသပြီးတော့စနစ်တကျကုသသင်ပါတယ်။ Psoriasis အရေးပြားယောဂဘာကြောင့်ဖြစ်သလဲ။ယောဂလက္ခဏာတွေကဘာတွေလဲဆိုတာနဲ့အတူကာကွယ်ကုသမှုတွေအကြောင်းကိုအရေးပြားအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မင်းမြန်တင်ပြထားပါတယ်ရှင်။
โอเคทุกคู่เสี่ยวหวนจีดร.สุวินครับကျွန်တော်တို့ psoriasis လို့ခေါ်တဲ့အရေးပြားအသားတက်မြန်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
ယောဂါကတကယ်လုံးဖြစ်များတယ်မြန်မာနိုင်ငံမှာမဟုတ်ဘူးဒ ီတရားမှာနှစ်ယောက်လုံးလောက်ဖြစ်တတ်တယ်ဆိုတော့ဒါအဖြစ်များရဲ့ရေပြာယောဂါလို့ပြောလို့ရတယ်ဗျ။
ဟုတ်ကဲ့ဆရာကြီးဒီယောဂါကဘို့ဘလို့ရေပြာမှာဖြစ်တာလဲဆရာ
။ဒါကရေပြာအသားတင်မြန်ပြီးတော့ထူလာတဲ့ယောဂါဗျ။ဗီတီးယားပိုးဝင်တာလည်းမဟုတ်ဘူး။ပူဆွေးကြတာလည်းမဟုတ်ဘူး။ကုသယောဂါလည်းမဟုတ်ဘူး။နာကြီးလည်းမဟုတ်ဘူး။ကင်ဆာလည်းမဟုတ်ဘူး။အဖြစ်နေတာလေဆိုတော့ရေပြာယောင်ယမ်းမှုဖြစ်ပြီးတော့အဲ့ဒီနေရာမှာရဲလာပြီးထူထူကွက်တွေပေါ်လာ။ပြင်းအပေါ်မှာအဖြစ်အောင်ကြီးပက်ပြီးကတ်နေတာမျိုးဖြစ်တယ်။ကျိုးဆိုရင်ဒီလိုမျိုးတကွက်နှစ်ကွက်လောက်ပဲရှိတော့ဒီယောဂါဖြစ်လို့ဖြစ်နေမှာတော့မသိကြတော့တခါဆက်မြင်ပဲအနေနဲ့ကျိုးဆိုရင်တကူလုံးပေါ့နော်ဦးကောင်းကနေစပြီးတော့လက်ပွားချီပွားတကူလုံးဒီလိုအနီကွက်တွေကအကြီးကြီးဖြစ်ပြီးတော့တကွက်နဲ့တကွက်ဆက်ပြီးတော့ရန်ဆိုးလုံးတို့တကူလုံးဒီကွက်တွေပုံနေဒီရထိုင်ရလွန်ခဲ့တဲ့တိပဲဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါအဓိကဘာကြောင့်ဖြစ်ရလဲ
ဒီဆိုရင်းစီဆိုတဲ့ယောဂါဘာကြောင့်ဖြစ်လဲဆိုတာတိတိကျကျအခုတည်းတော့မသိသေးဘူးပေါ့နော်အခုနောက်ဆုံးတွေ့ရှိမှုတွေရတော့ဒီထဲမှာတီးပြီးတမျိုးဟာပုံမှန်ထက်ကိုလှုပ်ရှားထကြွနေပြီးတော့ဒီလက်ပတ်မှုနဲ့အတူလိုက်ပါပြီးတော့ရေချမ်းနေတာနဲ့မငြောင်ရမ်းမှုဖြစ်စီတာဆိုတာတွေ့ရတယ်။အဲ့တော့ဒီတီးပြီးကဘာကြောင့်မို့ဒီလိုထကြွလှုပ်ရှားနေလဲဆိုတော့အကြည့်ကြမသိသေးဘူး။ဒါပေမဲ့တီးနေတာတော့အဲ့ဒီတီးပြီးကရေချမ်းရောင်ရမ်းမှုဖြစ်စီတယ်။ရေချမ်းရောင်တော့ငြင်းငြင်းကွာတယ်။အသားတက်တာတွေရမ်းမြန်နေသူကရေကြောင်ဆိုတော့စောင်းထိထက်တာဆိုအလွာလေးရှိတယ်။အောက်ဆုံးကောင်ကရေကြောင်ဆဲလေးကမွေးပွားလာတဲ့အပေါ်ကြီးကြီးတက်လာတဲ့အသစ်ကြီးရင်းလာတဲ့အပေါ်လုံးရောက်ခန့်ဒီမှာတလားပြည့်ခန့်ဒီမှာသူကတည်ဆုံသွားတယ်။နောက်အပေါ်လုံးကောင်ကကြီးနေနဲ့နှင်းရဲတုံးရဲနေပြီးတော့ရေချိုးရက်ကပွာသွားတယ်။ဒါတလားကြာတယ်။ဒါရေကြောင်ဆဲလေးလဲလင်မှုတော့ပေါ့။အခုဖြစ်နေတာကတော့ဒီသေးသေးလုံဆောင်မှုကြောင့်ရေကြောင်ရောင်ရမ်းပြီးတော့ရေကြောင်ဆဲလေးကအယမ်းညံနေတယ်။အောက်ဆုံးကနေမွေးပွားလာတဲ့ဒီရေကြောင်ဆဲလေးကနှင်းရဲတုံးရဲတုံးကအပေါ်လုံးရောက်လာအဲဒါမဲ့သူကတလားလောက်အသက်ရှင်ပါလိ။ဟိုနှင်းရဲ့တုံးရဲရှိသေးလို့သူတော့မသေးသေးဘူး။အဲ့တော့နောက်ထပ်ကလည်းဒီလိုမျိုးပဲဆဲရဲထက်ထက်ရောက်လာ။ရောက်လာတဲ့အခါကျတော့အဲ့ညာအရင်ကအထူးအဖြူဘက်တွေဖြစ်တဲ့ရောဂါတော့
ဟုတ်ကဲ့ဆရာရဲ့အစားအသောက်နဲ့ရောပတ်သက်လား
။အစားအသောက်နဲ့ရောမပတ်သက်ဘူးကြ။အစားအသောက်ကြောင့်ဖြစ်တာမဟုတ်ဘူးလို့အစားအသောက်ကြောင့်လည်းပူလည်းမဆိုးဘူးပြက်လည်းမပြက်တော့ဘ
ူး။ဟုတ်ကဲ့အဲ့တော့ပူဆိုးနိုင်တာတွေရောပါလိမ့်ရှိလဲဆရာရဲ
့။ပူဆိုးနိုင်တဲ့အရာတွေရှိရကြ။ဒီငုံခဲကဒီရေကရောင်ရမ်းပြီးတော့အထိမခံဘူးဖြစ်နေတာ။အဲ့ချိန်မှာကိုကကုတ်တာလို့ချစ်တာလို့ဖဲ့လိုက်တာလို့ရေပြားပုံပဲ့တာလို့ထိခိုက်တန်ရဖြစ်တာလို့မီလောင်တာကြီးဖြစ်တယ်ဆိုရင်တော့ပူပြီးတော့များလာတယ်ဟုတ်တခါဆောင်းနေလို့မျိုးလေဒီလိုအီးပြီးတော့အသားပတ်တဲ့ရာသီမှာဆိုရင်လေဒီကောင်ကပူဆိုးကြတယ်ဆိုလိုချင်တာရေသားအခြေအနေပြောင်းလဲလာနေတယ်ဒီကောင်ကကြွက်ကြွက်လာနောက်တခါလေချောင်းနာတယ်လေချောင်းပိုးဝင်တယ်သက်ရှူလမ်းကြောင်းပိုးဝင်တယ်နောက်တချို့တောက်ဆေးတွေရှိတယ်အဲ့ဒီဆေးတွေကြောင့်လေဒီယောဂါပူဆိုးပြီးတာတွေရှိတယ်ဒါကြောင့်မို့လို့တောက်ဆေးတွေကိုလည်းတစ်ချက်ကြည့်ထားမယ်ဒီလိုဖြစ်ကော်တီဇုန်လို့ခေါ်တဲ့စတီရိုက်တောက်ဆေးတွေကြက်ကဲတောက်ဆေးတွေဂရူဂရင်းဆိုတဲ့ခွင့်ကြားဆေးတမျိုးနဲ့ဒီပေါ်နေလို့ဆိုရဲကြီးကြစီတမျိုးဟာဒီယောဂါကိုငကူထက်ပူပြီးဆိုးနေတယ
်ဟုတ်ကဲ့ဆရာအဲ့တော့ယောဂါကဖြစ်လာရင်ဘယ်လိုပုံစံမျိုးတွေရှိလဲ
ကွာဟိုပထမပြောခဲ့ဒီလိုပဲတကွနှစ်ခွက်ဖြစ်သလိုတကူလုံးလေးဖြစ်နိုင်တယ်အဲ့လိုမျိုးကသူကပုံစံမျိုးမျိုးဖြစ်နိုင်တယ်အဲ့တော့အများဆုံးတွေ့ရတဲ့ပုံစံကတော့ရေကြမ်းမှာအီဇက်လေးပေါ်လာတယ်အဲ့ဒီဇက်လေးတွေကတစ်စီးစီးကြီးလာပြီးတော့အဖက်လေးပေါ်လာတယ်အဲ့အဖက်လေးကိုခွာလိုက်ရင်အောက်မှာသွေးဆိုးပြီးတော့ပြန်ခဲ့တယ်ပြီးရင်အဲ့ခွက်တွေကထက်ကြီးလာတယ်ဒီရင်တောင်သေးတို့ဒူးတို့လက်မောင်းတို့ခြေတော်တို့လက်ပွားတို့ခြေပွားတို့ဥကောင်းတို့လက်သေးချီသေးတွေတို့ကျောအောက်ပိုင်းနေရာတွေတို့ပုတ်တိုက်နေရာတွေမှာဖြစ်များလို့ဖြစ်တယ်ပြင်းရယ်ကိုကနာဒိညာတစ်ဖက်လုံးမှာမြည်ရရဖြစ်တာများတယ်နောက်တချို့ဆိုရင်လက်သေးမှာအပေါက်သေးသေးလေးတွေနေနေတွေ့ရလက်သေးထူတာကျန်းတာခြောက်နေတာအဲ့လိုမျိုးလည်းဖြစ်တယ်နောက်တစ်ခါဖြစ်ကြတာတမျိုးကတိုင်းမျိုးရင်ပတ်တို့ရင်သားအောက်တို့ပေါင်ကြံတို့တင်မကြတို့လိင်ကာတို့ခြေလက်ကွေးတွေကြားနေရာတွေမှာသူကဖြစ်တာကွာအဖြစ်နေတယ်ဒါပေမဲ့လည်းအဲ့မှာဖြစ်နေဒီဂျိုင်းဆိုတာချွေးထွက်နေအောင်နေရာခံရခဲ့တယ်ဒီအခုယူရရောင်ရမ်းမှုဖြစ်နေတဲ့အခါကျတော့နေရာခံရတာရန်ကျင်းလုံးပူပြီးဆက်ပြီးကတိရောဖြစ်နေတယ်လူမျိုးပုံတော်နောက်ရှေ့ဖြစ်တယ်နောက်ကမီးတွေမှာလည်းဒီဟာဖြစ်တတ်တယ်အထူးဖြင့်ကိုယ်တွေမှာလည်းရောင်းနာပြီးဆိုရင်အဲ့ဒီလည်းရောင်းနာရဲ့ပိုးကြောင့်ကိုယ်ခန္ဓာမှာမိုးရိပ်စက်လို့အဆင်ငယ်ငယ်လေးအများကြီးပေါ်လာတိုင်းမဲ့လေလေကြောင်းနာပျောက်ပြီးတဲ့အခါမှာတော့အဲ့ဒီဆက်လေးကကြိုရစီပဲပြန်ပျောက်သွားတတ်တယ်နောက်တစ်ခုရှိတာကဒီချိုးရည်ဖြစ်တဲ့လူတွေက300ရာခိုင်နှုန်းတော့မှာတဲ့အစ်စ်တွေနာတဲ့တွေကြာအထူးဖြင့်လက်ချီတို့ကအစ်စ်ငယ်လေးတွေစနာတယ်ဟိုခါလို့ပါလို့လို့အစ်စ်တွေအကြီးကြီးတွေသိမနာဘူးအဲ့တော့ရေကြမ်းမှာယောဂပြင်းထန်ရင်ဒီအစ်စ်နာကလည်းပြင်းထန်တယ်ရေကြမ်းမှာတက်တာရင်အစ်စ်နာကလည်းတက်တာသွားတယ
်ဟုတ်ကဲ့ဆရာပုံစံတွေကမျိုးစုံရှိတော့ဒီယောဂရဲ့လို့ဘယ်လိုမျိုးသတ်မှတ်ဆုံးဖြတ်နိုင်မလဲ
ဟုတ်တယ်အဲ့အကြောင်းမလို့တန်းနိုင်တော့ဒီဟာရေကြမ်းဆောင်နဲ့တွေ့တာတော့ကောင်းတယ်ဗျဒီအချိန်ကဒီလူနာရဖြစ်တဲ့ပုံစံကိုကြည့်ပြီးတော့ယောဂတတ်မှတ်နိုင်ကြပါတယ်လိုအပ်တယ်ခွဲရခဲ့တယ်ဆိုရင်တော့ အတီးပြဖို့လေအသားစားလူနေနေယူပြီးတော့တခွဲသန်းပို့ပြီးစခရီးပြီးတော့လုပ်လို့ရပါတယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာတာသိကြပြီဆိုရင်ကုသမှုအပိုင်းရော
ကုသမှုပြောခင်မှာကုသမှုရဲ့ရည်ရွယ်ချက်နှစ်ခုရှိတယ်ဗျခုနပြောတဲ့အရေးသားရောင်ရမ်းနေတယ်ဆိုတော့ဒီရေသားရောင်ရမ်းနေအများဆုံးဖြောချဖို့အဲ့ဒါရည်ရွယ်ချက်တခုနောက်တစ်ခါထူပြီးတော့အဖက်ကြီးကွာနေတဲ့အခါကျတော့ဒီရည်ရမ်းမှာဖက်ရခြင်းနေလို့မကောင်းဘူးတက်ခွာကြတယ်အဲ့တော့အဖက်ကွာတာကိုအများဆုံးထိန်းချုပ်ဖို့ဆိုပြီးတော့ရည်ရွယ်ချက်ရှိပါတယ်အဲ့ဒါကြီးအတွက်ကိုလူမျိုးပုံစံနော်ယောဂအခြေအနေလူနာရဲ့တကူကျမ်းစာရေးအခြေအနေအသက်အဲ့ဒါတွေကိုပေါင်းချုပ်စဉ်းစားပြီးတော့ဒီတယောက်ချင်းစီလိုက်ပုံစံချပြီးကုရတယ်။ဘာဖြစ်လို့လဲဆိုတော့ဒီယောဂအနာတရှိယောဂပြန်လေးဖြစ်တဲ့တွေဆိုတော့အချိန်ကြာကြီးကုရတယ်။ပြီးတော့ကောင်းသွားပြီဆိုရင်လည်းကောင်းတာကိုဆက်ထိန်းထားဖို့အတွက်စီးတချို့ကိုဆက်ပြီးတော့သုံးဆွဲဖို့လူကောင်းလူမယ်ဆိုတာကိုကြိုပြီးတော့ပြောထားရတယ်။ကုတဲ့အခါကျတော့လေးသေးတွေတောက်သေးတွေထိုးသေးတွေနော်ရောင်ချီရသေးတွေလေးစားဆိုပြီးအမျိုးမျိုးရှိတယ်ဗျ။အဲ့ဒီမျိုးမျိုးကိုတွဲပြပြီးတော့ကုပါပေါ့နော်
ဟုတ်ကဲ့ကာကွယ်မှုအပိုင်းအနေနဲ့ရော
ဒီယောဂါတောင်းနေတောင်းတော့တိတိနဲ့ကုဖြစ်တာမို့ဒါပေမဲ့တခုရှိတာကဒီဂျင်းပေါ့နော်ဒီမျိုးမျိုးပြီးသားကဒီကောင်မှရှိရင်တားပြီးမှလည်းရောက်သွားတတ်တယ်ပြင်နိုင်ရင်သုံးမှုတစ်ပုံရှိတယ်အဲ့တော့ကိုအမျိုးရင်းမှာဒီဆိုရေးစစ်ဒါတဲ့ဉာဏ်နဲ့ယောဂါရှိတယ်ဆိုရင်တော့ကိုကထိခိုက်ဒဏ်ရာဖြစ်တာလို့ပုတ်တာလို့ကုတ်တာလို့စွပြီးတဲ့ဥစ္စာမျိုးတွေကိုတော့ရှောင်ရှားခြင်းတယ်တခြားကာကွယ်ဖို့ဆိုပြီးတော့မရှိပါဘူ
း။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ဆုံးအနေနဲ့ဆရာကြီးဘာအကျံပေးနိုင်တယ်လဲ
။ယောဂကဘာမှမလူသိနေတယ်။သို့တော်လည်းအဖြစ်ကမနေဘူး၊ဖြစ်များတယ်လို့ပဲပြောလို့ရတယ်။ပြီးတော့ဒီယောဂကကုသခဲ့တယ်ဆိုတော့ရည်ရဆင်အောင်နဲ့ကုသပါလို့အကျံပေးပြန်တ
ယ်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝိမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမဧကန္တာကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားတရင်တော်တွေစုပေါင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကန္တာကိုနားဆင်ကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူလူရာကနန်းနေရက်ကနေစွန့်ခွာနေရပါတယ်။တရုတ်မြန်မာနိုင်ငံကြားတရားမဝင်နေဆက်ဖြတ်ကျော်မှုများကိုပူးပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်စပ်ဆက်ဆံရေးရုံးတစ်ခုကိုပြည်ချီနာမြို့မှာဖွင့်လှစ်လိုက်ပါတယ်။
ကျမကနန်းဟောင်းပါရှင်တပင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါမြန်မာအစိုးရတပ်မတော်နဲ့ကရင်အမျိုးသားစီယုံ KNU တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူထုရာကနန်းနေရက်ကနေစွန့်ခွာနေရပါတယ်မတ်လ6ရက်နေ့မွန်းလွဲပိုင်းကကရင်ပြည်နယ်ဖားပွန်ခရိုင်လောတော်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါလမ်းဖောက်လုံးနေဆိုပြီးအင်အားနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်နဲ့ဒေသအတွင်းအခြေချနေထိုင်တဲ့ KNU တပ်မဟန်၅လှုပ်ရှားစစ်ကြောင်းတို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲဖြစ်ပွားချိန်မှကြာမြင့်ပေမဲ့အခု2018ခုနှစ်ဦးပိုင်းကစလို့နှစ်ဖက်အကြားတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တဲ့အပြင်အင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်စစ်ကြောင်းတွေကြောင့်ကျေးရွာ၁၀ခုကဒေသခံရာကနန်းဟန်နေရွှန့်ခွာနေကြရတယ်လို့ KNU ရဲ့ဖပွန်ခရိုင်အမြဲတမ်းအဖွဲ့ဝင်ဘဒူစောဝော်ကပြောပါတယ်ကရင်အမျိုးသားစီယုံ KNU ဟာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး MCA စာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ခိုင်အဖွဲ့တခုဖြစ်ပါတယ်
ရှမ်းပြည်ရှိပိုင်းကျိုင်းတုံမြို့အကျဉ်းထောင်မှာခုနှစ်လကြာဖမ်းဆီးချုပ်နှောင်ထားခြင်းခံရတဲ့ရှမ်းပြည်တပ်မတော် RCSS SSA ရဲ့တပ်မတော်ဒါနအူကိုပြန်လည်လွတ်ပေးလိုက်ပြီလို့ RCSS SSA ရဲ့ကျိုင်းတုံမြို့ရုံးတော်ဝန်ခံကပြောပါတယ်။မတ်လ5ရက်နေ့မနေ့ပိုင်းကတပ်မတော်စစ်ဖက်လုံခြုံရေးကနေပြန်လွတ်ပေးခဲ့တာပါ။ဇိုင်းလုံနဲ့ဇိုင်းဆူလုံတို့နှစ်ဦးကိုပြီးခဲ့တဲ့နှစ်ဇူလိုင်လ25ရက်နေ့ကမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်မိုင်းပူးလုံအုပ်စုမှဒေတာတင်လှုပ်ရှားနေတဲ့အစိုးရတပ်မတော်ကဖမ်းဆီးလိုက်ပြီးတော့တင်းတင်းလက်ဝဲကင်ဆောင်မှုစကားပြောဆက်ကင်ဆောင်မှုလူထုထံကအခွန်ကောက်ခံမှုတွေနဲ့ကျိုင်းတုံမြို့အကျဉ်းထောင်မှာခုနှစ်လကြာချုပ်နှောင်ထားတာဖြစ်ပါတယ်
ဒီတိုင်းဒေတာကြီးရေဖြူမြို့နယ်အတွင်းကထင်းသွားရှာဖွေတဲ့ကျေးလက်ရွာသား29ခုအမည်မသိလက်နက်ကိုင်းသူတစုကဖမ်းဆီးခေါ်ဆောင်သွားရာကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။ရွာသားတွေပြန်လည်လွတ်မြောက်ဖို့မှုန်ပြစ်တစ်ပါတီကလိုက်လံရှာဖွေရာကနေအဆိုပါလက်နက်ကိုင်အုပ်စုနဲ့တိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့မှုန်ပြစ်တစ်ပါတီဘက်ကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာရွာသားတွေပြန်လည်လွတ
ရှင်တို့ရန်ကုန်မြို့ရှိအမျိုးသားပြည်နယ်တင်းမြေရေးနဲ့ငင်းချင်းရေးဗဟိုဌာန NRPC မှာတွေ့ဆုံကြပါတယ်။မတ်လ9ရက်နေ့နာနဲ့ပိုင်းကတွေ့ဆုံကြတာပါ။ KNPP ကတော့ညညတော်တိုင်းတလူမျိုးများဖက်ဒရယ်ကောင်စီရည်တည်ချက်အတိုင်းဆွေးနွေးပြီးဦးတိန်စိန်ဆိုရနဲ့ပြီးနေအဆင့်ပြီးထောင်ဆွေအဆင့်ငင်းချင်းရေးတဘောတူစာချုပ်ကိုဆက်လက်အကောင့်ထည့်ဖော်လို့တယ်လို့တွေ့ဆုံဆွေးနွေးမှုအပြီးထုတ်ပြန်ကြေညာပါတယ်။ကရင်ပြည်မျိုးသားတွတ်တက်ရေးပါတီ KNPP ဟာဒီစင်ဘာလက၎င်းတို့တပ်ဖွဲ့ဝင်၄ဦးကိုတပ်မတော်ကဖမ်းဆီးတပ်ဖြတ်လို့ NLD အစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးစာချုပ်လက်မှတ်ရေးထိုးဖို့ပြင်ဆင်ထားချက်ကိုပြက်ပြားစေခဲ့ပါတယ်။
မင်္ဂလာမြန်မာနယ်စရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာမြန်မာဘက်ကလုံခြုံရေးတပ်ဖွဲ့တွေတိုးချထားတဲ့ကိစ္စကိုမင်္ဂလာနယ်ခြားဆောင်တပ်ကကန့်ကွက်လိုက်ပါတယ်။မတ်လ၂ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံပင်ဒရာဘင်ခရိုင်နှစ်ကျောက်စိုးရီမြို့နယ်ခေါင်းတုံးစခန်းမှာကျင်းပတဲ့နှစ်ဖက်နယ်ခြားဆောင်တပ်တပ်မှုအစစ်ဆွေးနွေးပွဲမှာမင်္ဂလာဘက်ကအခုလိုကန့်ကွက်ခဲ့တာဖြစ်တယ်လို့မင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star တင်းစာမှာဖော်ပြထားပါတယ်။ဆွေးနွေးပွဲကိုအမတ်တနယ်ခြားဆောင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးစောစီယာလင်းဦးဆောင်တဲ့အဖွဲ့ဝင်၉ဦးနဲ့မင်္ဂလားနယ်ခြားဆောင်တပ်ဖက်အမတ်34 PGP တပ်ရင်းမူဒုတိယဗိုလ်မှူးကြီးမွန်ဆူရော့ဟာဆန်ခန်ခေါင်းဆောင်တဲ့အဖွဲ့ဝင်6ဦးတက်ရောက်ခဲ့ပါတယ်။အစည်းအဝေးပြီးမှဘင်္ဂလားမြန်မာနိုင်ငံနဲ့ဂျာဆောင်တပ်တွေပူးပေါင်းပြီးမတ်လမကုန်မီနယ်စပ်မှာပူးရဲလုံခြုံရေးဆောင်ရွက်ဖို့သဘောတူခဲ့တယ်လို့လည်းဘင်္ဂလားထုတ်သတင်းစာမှာဖော်ပြထားပါတယ်
။တရုတ်မြန်မာနိုင်ငံကြားတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေကိုပူပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်စပ်ဆက်ဆံရေးယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်။မတ်လ6ရက်နေ့ကဖွင့်လိုက်တဲ့အဲ့ဒီရုံးမှာတရုတ်မြန်မာနိုင်ငံအကြားညှိနှိုင်းဆွေးနွေးမှုတွေလှဆင်ပြုလုပ်နိုင်ဖို့ဒီစေဥပဒေတွေနဲ့အညီမှုခင်းတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့မြန်မာနိုင်ငံရဲ့ပြည်ထရေးဌာနကဒုတိယဝန်ကြီးပိုချုပ်အောင်ဆိုကအဖွင့်မိန့်ခွန်းမှာပြောကြားပါတယ်။အဲ့ဒီခန်းနားမှာတရုတ်နိုင်ငံယူနန်ပြည်နယ်ကအရာရှိတွေအများပြားတက်ရောက်ကြပါတယ်။အဆိုပါရုံးလိုမျိုးကိုချင်းရွှေဟော်မိုင်းတိန်လောက်ကိုင်နမ်ဆန်မူဆယ်ရွှေလီနဲ့ကချင်ပြည်နယ်ပဲမှာတော့လွယ်ကျေလာရင်စတဲ့တရုတ်မြန်မာနယ်စပ်မြုပ်တွေမှာတရုတ်မြန်မာနယ်စပ်ဆက်ဆံရေးယုံတွေဖွင့်နေထားပြီးဖြစ်ပါတယ
်အခုတင်းလာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါနေပြီးတော့အစိုးရဥဆောင်ပြီးတော့ဖော်ဆောင်နေတဲ့တနိုင်ငံလုံးအဖြစ်ခတ်ရေးဆေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ရည်တည်ချက်အတိုင်းဆက်လက်ရည်တည်ဆွေးနွေးသွားမယ်လို့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြည်နီလူသူကရော KNPP ရဲ့ငြိမ်းချမ်းရေးမူဝါဒနဲ့ဖြစ်တည်နေတဲ့အနေအထားပေါ်ဘလို့သဘောထားရှိပါသလဲဒီလီထက်ကနေစူးစီးတင်ဆက်ပေးထားပါတယ
်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေရေးစာချုပ် NCA လမ်းကြောင်းအတိုင်းတောင်းနိုင်ဖို့ပုဒ်ထုနေကတွေးဆောင်ဆွေးနွေးကြပါတယ်တရားပြည်နယ်မှာတော့ဇိုးရင်စိတ်တွေအကြောက်တရားတွေဖြစ်ပေါ်နေကြတယ်လို့ဂရင်းဒုက္ခတဲ့စခန်းကြီးဦးအားကြီးကပြောပါတယ်
ခွန်စီတော့ဆွေးနွေးတော့အဲ့လိုမျိုးဖြစ်နေတာအဆုံးနေကြတယ်။ရောက်တဲ့ရောက်မှာတော့ဆက်လာမပြောင်းနေတော့အဲ့ဒီခွန်နဲ့ဆက်ရခိုင်တော့မှတော့တောင်းနေတော့ရှိသေးတယ
်။ KNPP ဟာ NCA လမ်းကြောင်းအတိုင်းဆက်လက်သွားမယ်ဆိုပေမဲ့ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်နိုင်ငံရေးအရရောငင်းချမ်းရေးအရပါထိခိုက်မှုအများကြီးရှိနေတယ်လို့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP အထွတ်ထွတ်အတွင်းရင်မှုဦးဆွေမျိုးတန်ကပြောပါတယ်။
ဒီအခြေအနေတွေအားလုံးကကျွန်တော်တို့ကုစားနေတဲ့အခြေအနေတွေဒီမှာရှိတဲ့ပေါင်းဆောင်ရေးဝတ်ထိစိတ်ဓာတ်တွေကိုပြောင်းပြီးတော့ကုစားနေတဲ့အခြေအနေတိုင်းတစုံတည်းလုပ်မယ်
။ကြားပြည်နယ်က Greenie လူထုကတော့ KNPP ကနေပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူထုတွေလွတ်လွတ်လပ်လပ်သွားလာလောက်ကိုင်းနိုင်ဖို့အများကြီးညှို့လင့်ချက်ရှိခဲ့တယ်လို့လိုက်ကော်မြို့နယ်လိုင်းလင်းလေးအုပ်စုရာငော့ခေါ်ဝန်ငော့ရွာနေဦးသေးတဲ့ကပြောပါတယ
်။ရစီယာချမ်းမှာဒီတည်းရှိဖို့ဒီတည်းထူတဲ့အမျိုးနဲ့ထိကြရတယ်ပြဿနာမဖြစ်အောင်တော့ဖန်တဲ့နားလည်မှုရည်ချင်မှုပြီးပါစီရအမျိုးတို့ဖြစ်စေချင်ပါလို့
ရှိပြည်နယ်ငင်းချိုင်းဖြစ်စဉ်ကိုထိတိမ်ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေဖြစ်စဉ်လမ်းကြောင်းပေါ်ကိုတဖြည်းဖြည်းချင်းတက်လန်သွားမယ်လို့လည်းဥွှေမျိုးတန်းကဆက်ပြောပါတယ်ဆက်ပြီးတော့မွန်ကိုစားပြုနိုင်ငံရေးပါတီပေါ်ပေါက်လာရေးအတွက်မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်မျိုးသားပါတီ MNP မွန်ဒီသားလုံးဆိုင်ရာဒီမိုကရေစီပါတီ AMDP အပါအဝင်မွန်လက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီ
ပါတီပူးပေါင်းရေးကော်မတီကတွဲဆုံဆွေးနွေးကြဖို့စာရေးတောင်းဆိုလိုက်ပါတယ်။မွန်ပါတီတွေပါတီတစ်ခုတည်းဖြစ်ဖို့အလားအလာဘလို့ရှိနေပါသလဲ။လက်ရှိနိုင်ငံရေးအခင်းကျင်းမှာမွန်ခေါင်းဆောင်တွေဘလို့သဘောထားရှိပါသလဲ။မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ်။မွန်နိုင်ငံရေးပါတီတွေပေါင်းစည်းမှာမွန်မျိုးသားနိုင်ငံရေးကဏ္ဍကိုမြှင့်တင်နိုင်မယ်လို့လည်းမွန်ပါတီပေါင်းစည်းရေးကော်မတီပြောခွ ကောင်းခြင်းတစ်မျိုးပေါ့နော်အကယ်၍သူတို့ပူပေါင်းသွားနိုင်လေဆိုရင်လေဒီမောင်ကိုစားပြုပါတီမှာသူတို့ရဲ့အခမ်းကဏ္ဍကိုကျွန်တော်တို့က60ရာခိုင်နှုန်းထိဒါဟိုပါဝင်ဥဆောင်ကြံတဲ့ဟာတွေကြတော့ဒီအပြင်မှာပြန့်ကျဲနေတဲ့အင်အားစုတွေပြန်ပြီးတော့ဆုတ်ဆီးပြီးတော့သူတို့ပြန်ပြီးတော့ပူပေါင်းပါဝင်ခွင့်ဒီလိုမျိုးပုံစံမျိုးနဲ့ပေါ်ထွန်းလာရေးကိုကျွန်တော်တို့ဥတည်တယ
်ပါတီတွေတည်ဆောင်ဆွေးနွေးဖို့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP ပါဝင်မွန်လက်နက်ကင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်ပြည်တစ်ပါတီ NNSP တို့စီကိုမွန်ကိုစားပြုပါတီအကောင့်ထေဖော်ရေး20တဦးဖွဲ့ကနေပြီးခဲ့တဲ့ဖေဖော်ဝါရီ26ရက်နေ့ကစာရေးတောင်းဆိုခဲ့တာပါမွန်ပါတီပူပေါင်းဖို့တဲ့ကိုမွန်လူမျိုးအလိုက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အချိန်ပေးလုပ်နေရတယ်လို့လည်း ANDP တွဲဖက်တင်ရင်မှုတဲ့မင်းဆန်တင်ကပြောပါတယ
်ဖာကြောက်လာတော့ကျွန်တော်စီရီဝိတာကျော်တာကိုခဏလေးဆိုင်းလာတာလေဆိုင်းလာတာကလက်ခံတာလည်းမဟုတ်လက်မခံတာလည်းမဟုတ်ပါဘူးအဲ NC ဓမ္မကိစ္စကူတာဖြစ်တယ်စီရီဝိကိစ္စလည်းချုပ်တယ်လို့အဲအဲ့ဒါကြောင့်တရားကိုခဏလေးဆိုင်းလာတာလေဘက်ကိုလည်းဥစားပေးလိုက်မယ်လေဟိုကကမန်းကန်းတော့မှစစ်စားတလာတော့သူ့မှာပြီးလောက်အောင်လို့
မွန်မျိုးသားပါတီထွေထွေသွင်းရင်မူနိုင်ငံရေးသမားကတော့လက်ရှိရှိနေတဲ့မွန်နိုင်ငံရေးပါတီနှစ်ခုပူးပေါင်းတဲ့ကိစ္စပြပြမှအခြားလောက်ကိုလုံနိုင်မယ်လို့လည်းပြောပါတယ
်ဒီလိုလို့ဆိုမှာပါတီပေါင်းတာကိုတက်တက်ဆိုတယ်လို့ရှင်းနိုင်ရှင်းလင်းနေကြတယ်အဲ့တော့ဒီပါတီပေါင်းကြီးကိစ္စတွေပြည့်ပြည့်ပြီးမှတာလေပြည်ဆောင်သူကိစ္စကိုစဉ်းစားပြီးမယ်ဆိုရောတောင်းပြန်တာပ
ါမွန်တန်ကအဖွဲ့စားပီးရင်ချင်းမှုရမညအင်အားစုမွန်လူမှုအဖွဲ့စီတွေမွန်လူငယ်အဖွဲ့တွေနိုင်ငံရေးသမားတွေစတဲ့မွန်လူတို့လူတန်းစားအဖွဲ့တတိယကိုစလေ600ကျော်ပါဝင်တဲ့မွန်နိုင်ငံရေးညီလာခံတရက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာစတင်ကျင်းပခဲ့ပြီးတော့မွန်ကိုစားပြုပါတီအကောင့်ထယ်ဖော်ရေး20တဦးဖွဲ့ကိုအဝန်ပေးဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးတင်ဆက်ချက်ကိုနားဆင်ကြရမှာပါရှင
်ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရငြိမ်းချမ်းရေးကောင်စီတို့ရန်ကုန်မှာတွေ့ဆုံကြပါတယ်မြန်မာတရုတ်နိုင်ငံကြားတရားမဝင်နဲ့စဖြတ်ကျော်မှုတွေကိုပူးပေါင်းတိုက်ဖြတ်ဖို့မြန်မာတရုတ်နေဆက်ဆက်ဆံရေးယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်။
တရက်ရှင်တွေအခုနားဆင်နေကြတာကတော့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလာပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာတင်ဆက်ကြရအောင်ပါရှင်။ကျွန်မကအာမီပါ
တိုင်းရင်းသတင်းလာကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုစနေညတိုင်းရိုက်လေးလိုက်ဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင်။
ဒီချာမှာပဲယေရှုစီးလို့လူတိများတဲ့ရင်းမြန်းစွာစုဝေးခြင်းနဲ့စီတန်းတဲ့လေခြင်းဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်မှာအတည်ပြုလိုက်ပါပြီ။စနပြပွဲတွေမှာဖူပေါင်းပါဝင်အောင်သွေးဆောင်စီယုံနာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်သတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။စနပြရာမှာကုန်ကြစည်နဲ့ကြားခံပေသူရဲ့အချက်အလက်ကိုတင်ပြဖို့နဲ့စနပြဖို့သွေးဆောင်နေဆိုရင်ထောင်နဲ့နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွက်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုဘလို့ရလက်တွေကျုံလာရနိုင်ပါလေ။ယေရှုစီဥပဒေကိုပြင်သစ်မသင့် VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါလေ။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီပညာတိုက်ရိုက်လူလိုက်စီစဉ်ကကြိုဆိုပါရစေ။ဒါမဲ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခု VO American တိုင်းရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။နီပေါ်နိုင်ငံမှာအဂ္ဂရိလိုက်ဆန်းမှုပပျောက်ရေးအဆုံးသတ်စေဖို့အတွက်လူမှုကအစိုးရခေါင်းဆောင်ပိုင်းတွေနဲ့လက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းနီပေါ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအလီနာတက်ပလစ်ကဖေဗရီလ20ရက်နေ့ထုတ်The Kathmandu Post မှာသူ့မြန်ဆောင်ပါကိုရေးပါတယ်။အဂ္ဂရိလိုက်ဆန်းမှုပပျောက်စေဖို့အတွက်ဥပဒေတွေထုတ်ပြန်ပြီးဒီဥပဒေလိုက်နာဖို့အတွက်အရေးယူဆောင်ရွက်တာဟာနိုင်ငံခေါင်းဆောင်တွေမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူလူထုကလည်းဒီခေါင်းဆောင်တွေသူတို့တာဝန်ခြေဖွင့်စေဖို့အတွက်တာဝန်ယူရမှာဖြစ်ကြောင်းရေးသားထားတာပါ။နီပေါ်နိုင်ငံဟာဖက်ဒရယ်စနစ်ကိုကူးပြောင်းနေပြီးဖွဲ့စည်းပုံခြေခံဥပဒေနဲ့အညီရွေးကောက်တင်မြှောက်တဲ့ပထမဆုံးအစိုးရတည်းတက်လာခြင်းဖြစ်တဲ့အတွက်ဒီမိုကရေစီနည်းကျတာဝန်ခံတာဝန်ယူမှုဟာပိုးပြီးအရေးကြီးတဲ့အချိန်လို့လည်းရေးပါတယ်။ဒီအချိန်မျိုးမှာဒေသအုပ်ချုပ်ရေးမှုတွေအနေနဲ့ငကုအဂ္ဂရိလိုက်စားတဲ့ကွန်ရက်ရဲ့ဆွဲဆောင်မှုနဲ့မကင်းမဲ့ရှိနေနိုင်သလိုပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုနဲ့ဂုံတိတ်ခါရှိရှိနဲ့စံနမူနာယူစရာပုံကိုဖြစ်လဲတာဝန်ကိုထမ်းဆောင်နိုင်တဲ့အချိန်မျိုးပါ။ဒီအချိန်မှာလူလူရဲ့ဖီအားကသူတို့ရဲ့လှုပ်ဆောင်မှုကိုထူးထူးခြားခြားပြောင်းလဲစေနိုင်မှာပါလို့ရေးသားထားပါတယ်။ကိုကျိုးစည်းဝါလုပ်နေတဲ့မသမာသူတွေနဲ့ပွင့်လင်းမှုမရှိတဲ့အုပ်ချုပ်မှုကိုနီပေါ်တနင်္ဂနွေကျုံရတာမဟုတ်ပါဘူးလို့လဲတမ္မကြီးတက်ပလစ်ကရေးပါတယ်။အမေရိကန်ပြည်ထောင်စုမှာလဲ20ရာစုအစပိုင်းတုန်းကဒါမျိုးကျုံခဲ့ရတာဖြစ်ပြီးအဲ့ဒီအချိန်ကသမ္မတသီအိုဒိုရူးစဖဲလ်ကအဂ္ဂရိလိုက်စားတဲ့စီးပွားရေးနဲ့အဂ္ဂရိလိုက်စားတဲ့နိုင်ငံရေးဒီနှစ်မျိုးကြားမဟာမိတ်ဖြစ်နေတာနဲ့ပတ်သက်ပြီးပြောကြားခဲ့တာပါ။မမြင်ရတဲ့အဆိုးအတည်းလို့သူပြောကြားခဲ့တဲ့အဆိုးအဟာလူလူအတွက်တာဝန်ယူမှုမရှိတဲ့အပြင်သစ္စာလည်းမရှိတဲ့အတွက်ဒါကိုဖျက်ဆီးဖို့ပါသူစပြီးလုပ်ခဲ့တယ်လို့ဆိုပါတယ်။နီပေါ်နိုင်ငံမှာလည်းအလားတူကျုံနေရတာမို့ဒီမသမာသူတွေကိုရင်ဆိုင်ပြီးဖျက်ဆီးပစ်နိုင်တယ်လို့နီပေါ်ရဲ့လျှက်စစ်ဖြန့်ဖြူးမှုကိစ္စအောင်မြင်ခဲ့တာကိုဥပမာပေးရင်လူမှုအတွက်တာဝန်ယူမှုရှိတဲ့အစိုးရတည်းဖြစ်လာအောင်တွန်းအားပေးနိုင်ပါတယ်လို့ရေးသားထားတာပါ။ရတဲ့နဲ့စွန့်ရင်ပမာဏကိုအပြည့်မပေးဘဲထားတာဟာနီပေါ်ရဲ့စီးပွားရေးကိုဆူဆူဝါဝါထိခိုက်စေတယ်လို့နီပေါ်ပြည်သူတွေကိုလည်းအမှောင်ထဲမှာထားခဲ့တာမျိုးလို့ဆိုပါတယ်။ဒါဟာမဖြစ်သင့်ပါဘူး။ဘာကြောင့်လဲဆိုတော့အခုလိုလျှက်စစ်ဓာတ်အားလိုသလောက်မရတာဟာလူတချို့ရဲ့အကျိုးစီးပွားအတွက်တမင်လောက်တာဖြစ်မှန်းသတင်းသမားအများပြရဲ့စုံစမ်းဖော်ထုတ်မှုကြောင့်စိတ်မကောင်းစရာသိခဲ့ရပါတယ်။အခုနီပေါ်အာဏာပိုင်တွေကစီးမင်းသစ်တွေအတွက်မူကြမ်းရေးဆွဲနေတာမို့ဒါကိုလူမှုကိုချပြရေးတောင်းဆိုဖို့အတွက်နီပေါ်ပြည်သူတွေကိုသမ္မတကြီးတက်ပလစ်ကတိုက်တွန်းလိုက်ပါတယ်။ဒါဟာလူတွေအချိုးစည်းပွားကိုအကာအကွယ်ပေးမယ်။သူတို့တွေရေးဆွဲနေတာနဲ့ပတ်သက်ပြီးလူမှုအမြင်ကိုသိရအောင်တင်ပြဖို့လိုနေတာပါ။ American ပြည်ထောင်စုကနီပေါ်မှာအဂ္ဂရိလိုက်စားမှုပပျောက်ရေးအတွက်လက်တွဲလှုပ်ဆောင်နေပြီးဒီလိုလုပ်နိုင်အောင်ကြိုးစားနေတဲ့နီပေါ်နိုင်ငံသားတွေကိုပံ့ပိုးပေးနေပါတယ်လို့လည်းသမ္မတကြီးကပြောပါတယ်။နီပေါ်မှာနောက်ွယ်ကနေအုပ်ချုပ်တဲ့အစိုးရတည်းမရှိစေဖို့နဲ့မသမာသူတွေနဲ့လက်တွဲမှုမရှိတဲ့ယဉ်ကျေးမှုတွေပေါ်ထွန်းလာစေဖို့အပြင်နီပေါ်နိုင်ငံသားအားလုံးအတွက်တရားမျှတပြီးလှုပ်ဆောင်နိုင်စွမ်းရှိတဲ့လူမှုအတိုင်းဝိုင်းတည်ဆောက်လာနိုင်ဖို့အတွက်မျှော်လင့်ထားပါတယ်လို့ရေးသားပြီးတမ္မကြီးကသူ့အမြင်ဆောင်ပါကိုညှိနှိုင်းချုပ်ထားပါတယ
်။ဗေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့မနေ့ဖက် VOA ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါဦးမယ်ရှင
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ဒီမေလမကုန်ခင်မှာတွေ့ဆုံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောတဲ့အကြောင်းအမေရိကန်ရောက်နေတဲ့တောင်ကိုရီးယားအစိုးရကိုယ်စားလှယ်တွေကဒီကျမတို့အတန်လွှင့်နေတဲ့အချိန်စောစောလေးကပဲကြေညာသွားပါတယ်။ဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချွန်အီယွန်းနဲ့ကိုရီးယားထောက်လှမ်းရေးဌာနအကြီးအကဲဆော်ဟွန်းတို့ဟာဒီသမ္မတဒေါ်နယ်ထရမ့်ကိုအင်ဂျီရိုမှာမကြာခင်အချိန်ကပဲဒီသူတို့တွေ့ဆုံခဲ့တဲ့အကြောင်းကိုရှင်းပြခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကိုအမြန်ဆုံးတွေ့လို့ရတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကဒီပြောကြားခဲ့ပြီးတော့ဒီတွေ့ဖို့စိတ်အားထက်သန်နေတယ်ဆိုတာကိုသူတို့အနေနဲ့သမ္မတထရမ့်ကိုပြောကြားခဲ့တဲ့အကြောင်းဒီမြောက်ကိုရီးယားကိုသွားခဲ့တဲ့အဲ့ဒီ Amuda Ajambe Chong E Yonga Induro Ma Tamara Trump Apien Tati America Amuda Longjongi Ajambe H Meg Mastarune Dreson Abima ဒေနောက်တွေကိုပြောပြပါတယ်။တခါဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်အနေနဲ့နောက်ထပ်နျူကလီးယားနဲ့ဒုံးလက်နဲ့စမ်းသပ်မှုတွေကိုရပ်ဆိုင်ထားဖို့အတွက်သူဘက်ကတိုက်ထန်ချထားတဲ့ဆိုရာကိုလည်းပြောကြားခဲ့ပါတယ်။တခါဒီအမေရိကန်ကိုတင်သွင်းတဲ့တမနီတွေအပေါ်မှာအခွန်25ရာခိုင်နှုန်းနဲ့အလူမီနီယမ်တွေအပေါ်အခွန်30ရာခိုင်နှုန်းကောက်ခံမဲ့ကြေညာချက်ကိုတမနာဒေါ်နယ်ထရမ့်ကြတာဘရင်
ပြသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှူးကဦးစံမိုးဝေဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင် VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 16 19နဲ့25တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်တော်ရရှင်များနဲ့တကွမြမကျေးဇူးပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.